America in Burmese.
မင်္ဂလာပါရှင်။ VOA American တိုင်းရဲ့2020ပြည့်နှစ် January လ28ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 2532.51 ပထမနိုင်ဝက်မှာ line meter 190 kHz 1595တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်။ကျမခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညကြပါရှင်ဒီကနေ့ညဘက်သတင်းတွေကိုတော့ကိုအောင်အောင်နဲ့ကျမအနောင်လာတို့တင်ပြမှာပါလူအသက်တွေပါသေဆုံးနေရတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါဆိုကြီးကိုအနိုင်တိုက်မယ်လို့တရုတ်သမ္မတရှီချင်းဖင်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်ထိုင်းနိုင်ငံမှာတော့တရုတ်နိုင်ငံကဝင်လာမဲ့ခီးတဲ့အားလုံးမှာကိုရိုနာဗိုင်းရပ်စ်လက္ခဏာတွေစစ်ဆေးတော့မှာပါဘင်္ဂလားဒေ့ရှ်ရောက်တိုင်းနဲ့ချီရရိုဟင်ဂျာဒုက္ခသည်ကလေးတွေကိုတော့ပညာသင်ကြားခွင့်ပြုတော့မယ်လို့ဘင်္ဂလားဒေ့ရှ်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားမှာပါမခွာညုံ
ကောင်းပါပြီရှင်အခုညပဲဆက်ပြီးနားဆင်ရမယ့်သတင်းပါတွေထဲမှာတော့ကိုရိုနာဗိုင်းရပ်စ်ကြောင့်ကုသညံအဆုတ်ရောင်ရောဂါဟာယူနန်နယ်ထိပြန့်နှံ့လာနေလို့အဲ့ဒီမှာရှိနေတဲ့မြန်မာအလုပ်သမားတွေကိုပြန်ပို့ပေးဖို့နှစ်ဖက်အာဏာပိုင်တွေပြင်ဆင်နေကြတဲ့အကြောင်
းမြန်မာနိုင်ငံသားအလုပ်သမားကုသညံပြန်ပို့မယ်လို့ကျွန်တော်ကြားရတယ်ကျွန်တော်အရေးပေါ်အတည်ပြုလုပ်ပြီးတော့ဟိုအပ်တဲ့အားတွေပြင်ပေးနေတယ်
ကချင်ပြည်နယ်လာဝကနယ်လူစွာအရင်မြေဝင်ကြီးရဲ့ပြောကြားချက်နဲ့တူနားဆင်နိုင်တယ်လို့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံမှာသေဆုံးသူ100ကျော်ရှိနေပြီးအခုအာရှဥရောပနဲ့အမေရိကတိုက်နိုင်ငံတွေနဲ့ဒေသပေါင်း18ခုထိကူးစက်သူတွေတွေ့လာနေတဲ့အကြောင်းတခါဂမ်ဘီယာနိုင်ငံကတရားစွဲထားတဲ့အမှုအတွက်မြန်မာကလိုက်နာအမဲ့ဂျားဖြတ်ဆောင်ရွက်ချက်၄ချက်အကြောင်းတရားရုံးကိုတွားရောက်ခဲ့ကြတဲ့ကိုယ်စားလှယ်ဖွဲ့ကဒီကနေ့လှုပ်တဲ့ရှင်းလင်းပွဲနဲ့အတူဒုတိယပိုင်းမှာတော့အမေရိကန်နိုင်ငံရေးကြောင်းတည်ခေါင်းစရာနဲ့ဒီဝူဟန်မြို့ကပြန့်နှံ့လာတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ကူးစက်များအဆုတ်ရောဂါအကြောင်းကိုဆွေးနွေးကြမယ်တိုက်ရိုက်လေးလိုက်ဆွေးနွေးကအစီအစဉ်ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုနားလောင်တဲ့ကိုအောင်တို့ပြောပြပါမယ်ရှင်
။လူအသက်တွေပါသေဆုံးနေရတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါဆိုကြီးကိုအနိုင်တိုက်မယ်လို့တရုတ်သမ္မတရှီချင်းပင်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO အကြီးအကဲဒေါက်တာတီဒရိုဂရီဘီယာဆူစ်နဲ့ဘီဂျင်းမြို့မှာတွေ့ဆုံချိန်အတွင်းသမ္မတရှိကအဲ့ဒီလိုပြောလိုက်တာလို့တရုတ်အစိုးရပိုင်းသတင်းဌာနကပြောဆိုခဲ့တာပါလူပေါင်း106ဦးသေဆုံးခဲ့ရတဲ့ကိုရိုနာဗိုင်းရပ်စ်စတင်ပြန့်ပွားရာတရုတ်နိုင်ငံဝူဟန်မြို့ရောက်သူတို့နိုင်ငံသားတွေကိုခေါ်ထုတ်ဖို့အတွက်လဲအမေရိကန်ဂျပန်နဲ့တခြားနိုင်ငံတွေကလေယာဉ်တွေစေလို့နေပါတယ်ဝူဟန်ကဂျပန်နိုင်ငံသား650ဝန်းကျင်ထက်ကနေရာကိုတော့ဂျပန်နိုင်ငံကဒီကနေ့ပဲလေယာဉ်လွတ်ပြီးတော့ပြန်ခေါ်ခဲ့တယ်လို့အမေရိကန်ကတော့ကောင်စစ်ဝန်ယုံဝန်ထမ်းတွေနဲ့အမေရိကန်နိုင်ငံသားတွေကိုဒီသတင်းမှအတွင်ပြန်ခေါ်ဖို့အစီအစဉ်နေပါတယ်ပြင်းထန်တဲ့တခြားနိုင်ငံတွေကလည်းဝူဟန်မြို့ကသူတို့နိုင်ငံသားတွေပြန်ခေါ်မယ့်အစီအစဉ်တွေကိုအသီးသီးကြေညာခဲ့တာပါ။ဒီရောဂါကြောင့်နောက်ထပ်အသေးဆုံးလူ25ဦးရှိကြောင်းတရုတ်ကျန်းမာရေးတာဝန်ရှိသူတွေကအင်္ဂါနေ့မှကြေညာပါတယ်။မြို့တော်ဘီဂျင်းမှာလည်းသေဆုံးသူရှိကြောင်းပထမဆုံးဖော်ပြခဲ့တာပါ။ဝူဟန်ဗိုင်းရပ်စ်လို့လည်းခေါ်နေကြတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ4500ကျော်ရှိတဲ့အကြောင်းတရုတ်တို့ကတည်ပြပါတယ်။ဝူဟန်အပါအဝင်ရောဂါကူးစက်ပြန့်နေတဲ့ဟူဘေးပြည်နယ်တွေကမြို့ကြီးတော်များကိုလည်းအသွားအလာတွေတင်းတင်းကြပ်ကြပ်ကန့်သတ်ထားတာပါ။ဒီအချိန်မှာပဲရောဂါကူးစက်ခံရတဲ့လူတွေတိုးလာနေတဲ့ဝူဟန်မြို့မှာကျွန်တို့ကလည်းအမြန်ဆုံးပြင်ထဆောက်လုပ်နေပါတယ်။ကိုရိုနာဗိုင်းရပ်စ်ဟာဩစတြေးလျ၊ကနေဒါ၊ပြင်သစ်၊ဟောင်ကောင်၊ဂျပန်၊မကောက်၊မလေးရှား၊နီပေါ၊ပေါ်တူဂီ၊စင်ကာပူ၊တောင်ကိုရီးယား၊တိုင်ဝမ်၊ထိုင်း၊အမေရိကန်နဲ့ဗီယက်နမ်နိုင်ငံတို့ကိုရောက်ရှိလာတာပါ။အင်းဒီချင်းမြန်မာနိုင်ငံမှာတော့ယောဂါကူးစက်ခံရတဲ့သတင်းမကြားသေးသလိုဝူဟန်မှာကျောင်းနေကြတဲ့မြန်မာကျောင်းသူကျောင်းသား60ကိုပြန်ခေါ်ဖို့အစီအစဉ်နေတယ်လို့လည်းမြန်မာတန်ယုံကပြောဆိုထားပါတယ်။
ဩစတြေးလျနိုင်ငံမှာဝူဟန်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ5ဦးထပ်မံရှိနေပါပြီ။နောက်ထပ်ကူးစက်ခံသူတွေကတော့တရုတ်ကျောင်းသားငယ်တဦးဖြစ်ပြီးတော့သူကိုဆစ်ဒနီမှာကူးသပေးနေပါတယ်။နောက်ထပ်ဒီယောဂါကူးစက်ခံသူတွေလည်းရှိနေနိုင်တယ်လို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကသတိပေးပြောကြားထားပါတယ်။ New South Wales ပြည်နယ်မှာတော့ယောဂါကူးစက်ခံသူတွေနဲ့ထိတွေ့ဆက်ဆံခဲ့ဘူးရင်ကျောင်းကိုနှစ်ပတ်မလာဖို့ကျောင်းသားတွေကိုပြောကြားထားပါတယ်။ဒီဗိုင်းရပ်စ်ယောဂါကူးစက်ခံရင်ဆောင်ဆိုအသက်ရှူကျက်ပြီးတော့ဖျားနာတဲ့လက္ခဏာကိုတွေ့ရတဲ့ပါတယ်အသက်ရှူလမ်းကြောင်းဆိုင်ရာပြဿနာပေးတဲ့ကိုရိုနာဗိုင်းရပ်စ်ကိုကုသပေးနိုင်တဲ့ဆေးဝါးမရှိသေးသလိုကာကွယ်ဆေးလည်းကုခမှာမရှိသေးပါဘူးဒီဗိုင်းရပ်စ်ကူးစက်ခံရတာကြောင့်သေဆုံးသူအများစုကတော့အသက်ရှူလမ်းကြောင်းဆိုင်ရာပြဿနာတွေရှိပြီးသားသူတွေအသက်အရွယ်ကြီးရင်သူတွေဖြစ်ပါတယ်တရုတ်နိုင်ငံဝူဟန်မြို့ကနေစတင်တဲ့ဒီဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုထိန်းချုပ်ဖို့ဆောင်ရွက်ထားတာကြောင့်ဩစတြေးလျကိုအလာများတဲ့တရုတ်ခီးသွားတွေလည်းယုံနေတော့ပါတယ်တရုတ်နိုင်ငံမှာအသွာလာပိတ်ပင်ကန့်သတ်ထားတာကြောင့်ဩစတြေးလျနိုင်ငံသားတရုတ်မှာဘလောက်ပိတ်မိနေလဲဆိုတာကိုတော့ဩစတြေးလျအစိုးရအနေနဲ့မသိပေမဲ့သတင်းတွေအရတော့ကလေးအပါဝင်ဩစတြေးလျနိုင်ငံသား100လောက်တရုတ်နိုင်ငံမှာပိတ်မိနေကြောင်းသိရပါပါခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ14ဦးရှိနေတဲ့ထိုင်းနိုင်ငံမှာတရုတ်နိုင်ငံကဝင်လာတဲ့ခီးတဲ့အားလုံးကိုယောဂါလက္ခဏာရှိဖြစ်စစ်ဆေးမယ်လို့ထိုင်းကျန်းမာရေးသဝန်ရှိသူတွေကအင်္ဂါနေ့မှကြေညာပါတယ်။ထိုင်းကလူနာရီထဲမှာတရုတ်နိုင်ငံကဝင်လာတဲ့လူ6ဦးပါဝင်ပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့နေတာကြောင့်ဒီနှစ်အတွင်းထိုင်းနိုင်ငံကိုဝင်လာမဲ့တရုတ်ခီးတဲ့6တန်းကနေ2တန်းလောက်ထိကျသွားနိုင်တယ်လို့ကမ္ဘာလှည့်ခီးသွားလုပ်ငန်းသဝန်ရှိသူတွေကခန့်မှန်းပြောဆိုထားပါတယ်။တရုတ်နိုင်ငံကိုမလို့အပဲခီးမသွားကြဖို့လဲထိုင်းကျန်းမာရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝန်ဆုခွန်ခွန်ချနာပီမော်ကသတင်းစာရှင်းလင်းပွဲမှာတိုက်တွန်းပြောဆိုသွားပါတယ်။ယောဂကုသခဏလို့တည်ဆုံခဲ့ရတဲ့တယောက်6ဦးစလုံးကတော့တရုတ်နိုင်ငံကဖြစ်ပြီးတခြားနိုင်ငံတွေမှာတော့ဒီယောဂကြောင့်တည်ဆုံသူမရှိပါဘူး။ယောဂကုသခဏသူတွေကတော့တရုတ်နိုင်ငံကပြင်ထိုင်မှာအများဆုံးပါ။ထိုင်းနိုင်ငံမှာထပ်ပြီးတော့ကုသခဏတဲ့လူနာ5ဦးကတော့အသက်6နှစ်ကနေ80ဝန်းကျင်ဖြစ်ပြီးဟူပေပြည်နယ်ကပြန်လာကြတဲ့မိသားစုတစ်ခုတည်းကဖြစ်တယ်လို့ထိုင်းကျန်းမာရေးရှိသူတနာရက်ပြပတ်ကသတင်းထောက်တွေကိုပြောပါတယ်အစောပိုင်းတုန်းကတော့ဝူဟန်မြို့ကပြောင်းလာတဲ့ခီးတဲ့တွေကိုပဲထိုင်းလေဆိပ်တွေမှာစစ်ဆေးတာဖြစ်ပေမဲ့လို့အခုတော့တရုတ်နိုင်ငံကဝင်လာသမျှခီးတဲ့အားလုံးကိုယောဂစစ်ဆေးမယ်လို့ထိုင်းတာဝန်ရှိသူတွေကပြောပါတယ
်ဘင်္ဂလားဒေ့ရှ်ရောက်တိုင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်ကလေးတွေကိုပညာသင်ကြားခွင့်ပေးတော့မယ်ကြောင့်ဘင်္ဂလားဒေ့ရှ်ကပြောဆိုပါတယ်ရိုဟင်ဂျာကလေးတွေပညာသင်ခွင့်ရစေလို့ကြောင်းလဲဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AK Abdul Momen က AFP သတင်းဌာနကိုပြောဆိုခဲ့တာပါ2019ခုနှစ်ထဲရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာရိုဟင်ဂျာဆွေးနွေးအဖွဲ့ကိုမြန်မာစစ်တပ်ကလိုက်လံရှင်းလင်းတဲ့ဆက်စင်ရေးတွေအတွင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ရိုဟင်ဂျာမွတ်စလင်တွေမှာကလေးငယ်တန်းဝက်လောက်ပါဝင်တယ်လို့ကမန်ထားပြီးတော့ဒီကလေးငယ်တွေကတသောင်းလောက်ကိုစမ်းသပ်အစီအစဉ်အဖြစ်ကုလသမဂ္ဂကလေးငယ်များရမုံငွေအဖွဲ့ UNICEF ကဖွင့်လှစ်ပေးမဲ့ကျောင်းတွေမှာပညာသင်ကြားပေးသွားမှာပါကလေးတွေကိုမြန်မာနိုင်ငံတမိုင်းနဲ့ယဉ်ကျေးမှုတွေအကြောင်းအသက်16နှစ်အရွယ်ရောက်တဲ့အထိသင်ကြားပေးမှာဖြစ်ပြီးမြန်မာနိုင်ငံကိုပြန်ခွင့်ရတဲ့အချိန်မှာအလုပ်ကံရဖို့အတမွေးဝမ်းကြောင်းအတက်ပညာတွေကိုပါတင်ကြားပေးမယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်ဘင်္ဂလားဒေ့ရှ်ရောက်ရိန်ဂျာဒုက္ခသည်တွေကလေးတွေကိုပညာရေးကူညီပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကိုနိုင်ငံတကာလူ့ခွင့်လှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတိုက်တွန်းထားပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေကိုစီးစစ်ပြီးတော့ပြန်လည်လက်ခံမယ်လို့ပြောဆိုထားပါတယ်ခင်ဗျာ
ကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညဖက်ထိတ်တဲ့ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုရေးအထက်လွှတ်တော်မှကြာနာမှုမှာကိုရိုင်းလာရောက်ထွက်ဆိုမဲ့သက်တေတွေကိုစင့်ခေါ်မလားဆိုတဲ့မေးခွန်းတွေရှိနေချိန်မှာပဲသမ္မတရဲ့ဥပဒေအကျိုးဆောင်အဖွဲ့ဖက်ကဒီကနေ့အင်္ဂါနေ့မှာအပြစ်သက်ရှောက်လဲရမှာပါသမ္မတထရမ့်ကိုမကြိုက်ကြတဲ့ဒီမိုကရက်တစ်ဟာသမ္မတကိုရာထူးကဖယ်ရှားဖို့တရားစွဲဆိုရေးကိစ္စကိုလက်နက်လိုအသုံးပြုနေကြတယ်လို့သမ္မတရဲ့ဥပဒေအကျိုးဆောင်အဖွဲ့ကတင်းလာနေမှာဆွဆွဲပြောဆိုခဲ့တာပါသမ္မတရဲ့ဥပဒေအကျိုးဆောင်တယောက်ဖြစ်တဲ့ Kenneth Starr ကတော့တရားစွဲဆိုရေးကိစ္စကိုပါတီအချင်းချင်းကြားတိုက်ခိုက်ဖို့နိုင်ငံရေးလက်နက်လိုအသုံးပြုနေကြတယ်လို့လည်းပြောပါတယ်ကနက်စတာဟာ1998ခုနှစ်ကလိန်အရှုပ်တော်ပုံကိစ္စနဲ့သမ္မတဟောင်းဘီလ်ကလင်တန်ကိုတီချာလွတ်လပ်စွာဦးဆောင်စုံစမ်းခဲ့သူလည်းဖြစ်ပါတယ်အခုလိုကြားနာနေချိန်မှာပဲယူကရိန်းကိုပေးမဲ့စီးအကူအညီတွေကိုဆိုင်းထားဖို့သမ္မတထရမ့်ကသူ့ကိုအမိန့်ပေးခဲ့ပါတယ်ဆိုတဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘောလ်တန်ရဲ့ဆွဆွဲပြောဆိုချက်ထွက်ပေါ်လာပါတယ်အခုနှစ်အတွင်းကျင်းပတော့မယ့်သမ္မတရွေးကောက်ပွဲမှာပြိုင်ဖက်ဖြစ်လာနိုင်ခြေရှိတဲ့ဒီမိုကရက်ပါတီကသူ့သမ္မတဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းမယ်လို့ယူကရိန်းဘက်ကတရားဝင်ကြေညာတဲ့အချိန်ထိစီးရဲအကူအညီကိုဆိုင်းထားဖို့သူ့ကိုသမ္မတထရမ့်ကပြောခဲ့တယ်ဆိုပြီးမစ္စတာဘောလ်တန်ကမကြာခင်ထုတ်ဝေမဲ့စာအုပ်ထဲမှာဖော်ပြထားတာပါသမ္မတထရမ့်ဘက်ကခုခံပြောဆိုနေတဲ့အထက်လွှတ်တော်အမလင်းစေးဂရဟမ်ကတော့ဂျွန်ဘောလ်တန်ရဲ့စာအုပ်ကိုလွှတ်တော်မှစစ်ဆေးဖို့ဖြစ်လာမယ်ဆိုရင်တော့ထောက်ခံမယ်လို့ပြောပါတယ်ယူကရိန်းရင်းနဲ့ပတ်သက်လို့အတွင်းကြကြသိထားကြတဲ့ဘောလ်တန်နဲ့သမ္မတထရမ့်ရဲ့အရာရှိတွေကိုအထက်လွှတ်တော်မှစင်ခေါ်မေးမြန်းနိုင်ဖို့ဒီမိုကရက်တစ်ကတောင်းဆိုနေတာဖြစ်ပြီးအနေဆုံး Republican အမတ်၄ဦးရဲ့ထောက်ခံမှုအရာဖို့တော့လိုအပ်တာဖြစ်ပါတယ်
။ Israel ဝန်ကြီးချုပ် Benjamin Netanyahu ကိုအကျင့်ပြချဆမှုနဲ့ဒီကနေ့အင်္ဂါနေ့မှာပဲ Israel တရားရုံးတစ်ခုမှာတရားဝင်ဆွဲချက်တင်လိုက်ပါပြီ။တရားစွဲဆိုရေးယူခံရမယ့်အရေးကနေလူငင်းခွင့်ပေးဖို့လွှတ်တော်မှတောင်းဆိုထားတာကိုဝန်ကြီးချုပ်ကရုတ်သိမ်းလိုက်ပြီးတဲ့နောက်မှာပဲ Israel ရှင်နေချုပ်ကအခုလိုဆွဲချက်တင်တာပါ။အချိန်တော်ကြာနောက်နေ့ကြံ့ကြာနေခဲ့တဲ့ Israel Palestine ညီညွတ်ရေးအစည်းအဝေးအတွက်သမ္မတ Donald Trump နဲ့တွေ့ဆုံဖို့ဝန်ကြီးချုပ်နေတန်ယာဟုဟာအမေရိကန်ပြည်ထောင်စုကိုရောက်နေချိန်မှာပဲဂျေရုဆလင်မြို့တရားရုံးတစ်ခုမှာအကြိပ်ပြတ်ချဆမှုနဲ့ဆွဲချက်တင်လိုက်တာပါ ဝန်ကြီးချုပ်နေတန်ညာဟုကတော့သူ့ဘက်ကဘာအမှားအယွင်းမှလုပ်ခဲ့တာမရှိဘူးလို့ပြောဆိုထားပါတယ်။ဒါပေမဲ့လည်းမစ္စနတန်ညာဟုကိုတရားစွဲဆိုရေးကင်းလွတ်ခွင့်ပြုဖို့လွှတ်တော်မှာထောက်ခံမဲ့အလုံးလောက်မရှိတဲ့အတွက်ဒီကိစ္စတွေအစပြုကတည်းကအောင်မြင်မဲ့လာလာနေနေကြတာပါ။တရားစွဲခံမဲ့အရေးကနေကင်းလွတ်ခွင့်ပြုဖို့တောင်းဆိုချက်ရှိနေတာကြောင့်မစ္စနတန်ညာဟုကိုအခုမှတရားဝင်ဆွဲချက်တင်နေတာလည်းဖြစ်ပါတယ်။ဆွဲချက်တင်တဲ့လုပ်ငန်းတွေအခုမှရှေ့ဆက်ဆောင်ရွက်နိုင်တော့မှာဖြစ်တဲ့အတွက်နောက်ဆုံးဆုံးဖြတ်ချက်ချဖို့အချိန်ဘလောက်ကြာအောင်လဲဆိုတာရှင်းရှင်းလင်းလင်းမရှိသလိုလနဲ့ချီဒါမှမဟုတ်နေ့တည်းနဲ့ချီလဲကြာမြင့်နိုင်ပါ रे ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကရဲကင်းစခန်းစုကိုမနေ့လင်းအာကြီးချိန်မှာတာလီဘန်တို့ဝင်တိုက်ခဲ့တာကြောင့်ရဲတပ်သား73ဦးသေဆုံးသွားတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်အာဖဂန်ငြိမ်းချမ်းရေးအတွက်အမေရိကန်ပြည်ထောင်စုနဲ့တာလီဘန်တို့ကြားဆွေးနွေးပွဲတွေရပ်တန့်နေချိန်မှာဒီလိုတိုက်ခိုက်မှုဖြစ်ပွားခဲ့တာပါဘက်ဂလန်ပြည်နယ်ရဲ့မြို့တော်ပေါ်လီခူမီရီအရက်ကရဲစခန်းကိုတာလီဘန်တို့ကဒီကနေ့ဝင်တိုက်ခဲ့တာဖြစ်တယ်လို့နာမည်မဖော်လို့တဲ့ဒေသခံအရာရှိသူက VOA ကိုပြောပါတယ်တာလီဘန်တို့ရဲ့တစ္ဆာခံလို့ယူဆရသူတယောက်ရဲ့အကူအညီနဲ့အခုလိုဝင်တိုက်နိုင်ခဲ့တာဖြစ်တယ်လို့လည်းပြောပါတယ်တာလီဘန်ပြောခွင့်ရသူဇဘီဟူလာမူဂျာဟစ်ကတော့ဒီတက်ခတ်မှုမှာရက်တတာ18ဦးသေဆုံးခဲ့ပြီးတော့သူ့ကိုဖမ်းဆီးထားတယ်လို့သတင်းဌာနကိုပေးပို့တဲ့ကြေညာချက်မှာပြောထားပါတယ်။ဒါပေမဲ့လည်းတာလီဘန်တစ်ဖက်ကမကြာခဏဆိုသလိုသေဆုံးသူစီရင်ကိုချက်ကပြောဆိုတတ်တာပါ။တာလီဘန်လုံခြုံရေးတပ်တွေဖက်ကလည်းပြီးခဲ့တဲ့ရက်ပိုင်းစစ်ဆင်ရေးတွေမှာတိခတ်ပါရှင်အာဖဂန်လုံခြုံရေးတပ်တွေဖက်ကလည်းပြီးခဲ့တဲ့ရက်ပိုင်းစစ်ဆင်ရေးတွေမှာတာလီဘန်ဒါဇင်နဲ့ချီကိုတပ်ဖြတ်နိုင်ခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီပြောဆိုချက်တွေကတော့တိကျအတိပြုနိုင်ခြင်းမရှိပါဘူး။
တေဆုံးသူအမေရိကန်ဘတ်စကတ်ဘောအကျော်မော်ကိုဘီဘရိုင်ယန်လိုက်ပါလာတဲ့ရဟယင်ဟာတင်တူးကိုရှောင်းပြီးတော့ပြန်တန်းရင်တောင်ဆောင်နဲ့တိုက်မိတာလို့စုံစမ်းစစ်ဆေးသူတွေကပြောပါတယ်။မြူရီထူတဲ့နေတဲ့အထက်ပြန်တန်းဖို့အထူးကွန်ပျူတာယူပြီးနောက်ပိုင်းမှာအမြင့်ကနေပြန်တန်းဖို့ရဟယင်မှုကအကြောင်းကြားခဲ့တယ်လို့အမျိုးသားတည်ယူပို့ဆောင်ရေးဆိုင်ရာ NRA ကင်းရှင်းရေးဘုတ်အဖွဲ့ကဂျနီဖာဟ ோம் ဒီကတနင်္လာနေ့ကပြောပါတယ်။အဲ့နောက်ရဟယင်နဲ့အဆက်အသွယ်မရတော့ဘူးလို့လေကြောင်းထိန်းသိမ်းရေးကပြောပါတယ်ရေဒါချက်လက်တွေရရဟယင်ဟာဘယ်ဘက်ကိုချိုးမကွေ့ခင်အမြင့်ပေမီတာတော်များများထိတက်သွားပြီးမှပြန်ဆင်းလော့စ်အင်ဂျလိစ်မြို့မြောက်ဘက်တောတောင်ထူရတဲ့ဒေသထဲမှာတောင်ဆောင်နဲ့တိုက်မိတာလို့ဟော်မန်ဒီကပြောပါတယ်အမေရိကန်စီမီနီရရဟယင်တွေမှာလေးရင်လေးလိုပြန်တန်းရေးမှတန်းကိရိယာတွေကိုတော့သေဆောင်လေးမရှိပါဘူးတင်းနေနေကရဟယင်ပြက်ကျမှုမှာရဟယင်ပေါ်လိုက်ပါလာသူ၉ဦးစလုံးသေဆုံးခဲ့တဲ့အထက်ကိုဘီရဲ့အသက်၃နှစ်အရွယ်သမီးဖြစ်သူဂျီယာနာနဲ့Orange Coast College Basketball Nibia John Eltobelli လဲပါဝင်တယ်။နောက်ဒီကြေးစားဘတ်စကတ်ဘောသမားကစားသမားအဖြစ် Los Angeles Lakers အသင်းမှာအနည်း20ကစားခဲ့တဲ့ Kobe Bryant ဟာ NBA Champion 5ချိန် Olympic ရွှေတံဆိပ်2ချိန်အပြင် Basketball ဆိုင်ရာထူးခြားဆုံးပေါင်းအမြောက်များရရှိခဲ့သူဖြစ်ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းကတာလီဘန်တွေအခြေစိုက်ထားတဲ့တောတောင်ထူထပ်တဲ့နေရာမှာအမေရိကန်စစ်ဘက်ဂျက်လီရင်တစဉ်ပြတ်ကျသွားတယ်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ကတနင်္လာနေ့မှာပြောပါတယ်။အဲ့ဒီဂျက်လီရင်ကိုသူတို့ပြစ်ချခဲ့တာလို့တာလီဘန်တို့ကပြောပေမဲ့ပင်တဂွန်ဘက်ကတော့ငြင်းဆိုထားတာပါ။ပြတ်ကျသွားတဲ့ဂျက်လီဟာစစ်မြေပြင်မှာတပ်ဖွဲ့တွေအချင်းချင်းဆက်သွယ်ရင်းနဲ့ထောက်လှမ်းရေးအချက်အလက်ဖလှယ်ရေးအတွက်ဆောင်ရွက်ပေးနေတဲ့ E11A လေယာဉ်ဖြစ်တယ်လို့အာဖဂန်ကအမေရိကန်လေတပ်ပြောခွင့်ရဗိုလ်မှူးကြီးဆိုနီလိုက်ကတ်ကအတည်ပြုပြောဆိုပါတယ်။လေရင်ပြတ်ကျရတဲ့အကြောင်းရင်းကိုစုံစမ်းနေဆဲဖြစ်ပြီးတော့သဘုံအဖွဲ့ကပြစ်ချတဲ့လက္ခဏာမတွေ့ရဘူးလို့လဲဘိုမူဂျီလက်ကတ်ကပြောပါတယ်။လေရင်ပြတ်ကျတဲ့အထည်ပါသွားသူတွေရဲ့တင်အချက်လက်တွေကိုတော့ပြောမသွားပါဘူး။တာလီဘန်ပြောခွင့်ရသူကတော့လေရင်ပြတ်ကျတဲ့နေရာမှာအသက်ရှင်ကြိုင်းသူမရှိကြောင်းအစောပိုင်းမှာပြောဆိုခဲ့တယ်လို့လေရင်ကိုဂန်စနီအရာမှာသူတို့ပြစ်ချခဲ့တာပါဆိုပြီးတော့လဲတာလီဘန်ပြောခွင့်ရသူဇူဘီဟူလာမူဂျာဟစ်ရဲ့ကြေညာချက်ထုတ်ပြန်တဲ့ချက်မှာပြောထားပါတယ်။ဂန်စီအရက်ကကြီးလက်ဒေသအတော်များများကိုတာလီဘန်တို့ထိန်းချုပ်ထားတာဖြစ်တဲ့အတွက်အစိုးရတာဝန်ရှိသူတွေတွာလာရဲ့အခက်အခဲရှိနေတာလည်းဖြစ်ပါတယ် Direct from Washington The Voice
of America VOA အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်အောင်တို့ပြောပြပေးခဲ့ကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးဝူဟန်မြို့ကနေပြီးစတင်ပြန့်နှံ့လာနေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မြန်အဆုတ်ရောင်ရောဂါအကြောင်းပြောပြမှာပါ။တရုတ်နိုင်ငံဝူဟန်မြို့ကစတင်ဖြစ်ပွားလာတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ကူးစက်မြန်အဆုတ်ရောင်ရောဂါဟာယူနန်ပြည်နယ်တွေမှာပါတွေ့လာနေရပြီဖြစ်လို့အဲ့ဒီမှာအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတချို့ကိုဒီကနေ့ပြန်ပြီးတော့လွှဲပြောင်းပေးမယ်လို့ယူနန်အစိုးရဘက်ကပြောလာတဲ့အတွက်အရေးပေါ်ပြင်ဆင်နေတဲ့အကြောင်းကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးဌာနနာအရာရှိတကူကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ဘက်မှာတော့အတားအဆီးအစ်စ်ဆေးတွေကြားကကို့အစီအစဉ်နဲ့ကိုပြန်လာနေကြတဲ့သူတွေလည်းရှိပါတယ်။ဒီအကြောင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတော့ကိုစောထက်ကမေးမြန်းတင်ပြထားပါရဲ့ရှင်
။ယူနန်ပြည်နယ်ထိန်ချုံမြို့ကမြန်မာအလုပ်သမား300ကိုဒီကနေ့စတင်ပေးပို့ပေးမယ်လို့တရုတ်အာဏာပိုင်ဘက်ကကန့်လန့်လိုက်တာဖြစ်ပါတယ်။ကို corona အဆုတ်ရောင်ရောဂါယူနန်ပြည်နယ်ထဲစတင်ရောက်ရှိလာပြီးစစ်ရုံအလုပ်ရုံတွေပိတ်လိုက်ရလို့မြန်မာအလုပ်သမားရာနေချပြီးနေရက်ပြန်လာနေကြပါတယ်
ဘောလားအင်းကျုံဘက်ကနေကျွန်တော်တို့ဘက်ကိုမြန်မာနိုင်ငံသားလို့တမသုံးလာပြန်ဖို့မယ်လို့ကျွန်တော်ကြားရတယ်ကျွန်တော်တို့အရေးပေါ်အတူတူလုပ်ပြီးတော့ဟိုအပ်တဲ့အားတွေပြည်ပြည်ရဲ့အတူတူဘက်ကတော့ဘင်္ဂလီးယားဒီယားဖြစ်ပြီးလို့ပြောတယ်သို့တော့ကျွန်တော်တို့ဘက်ကထပ်ပြီးတော့အမေရိကန်ချက်ကနေလုံနေကြ
ကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့လူစွာအရေးမြင့်ဝင်ကြီးဦးစော်ဝင်ပြောသွားတာဖြစ်ပါတယ်။ကချင်နဲ့နီးစပ်တဲ့ထိန်ချုံမြို့ရှမ်းပြည်မြောက်ပိုင်းနဲ့နီးကပ်တဲ့ရွှေလီမြို့အပါအဝင်ယူနန်ပြည်နယ်တဲကတခြားမြို့နယ်တွေမှာကူးစက်သူစုစုပေါင်း26ဦးရှိလာပြီလို့တရုတ်မီဒီယာတွေကဖော်ပြကြပါတယ်။မနက်ဖြန်လဲနောက်ထပ်အယောက်300ကိုထပ်ပြီးလွှဲပြောင်းပေးဖို့တရုတ်ယူနန်ထိန်ချုံအာဏာပိုင်တွေကစီစဉ်ထားပါတယ်။ပြည်တွင်းရောက်လာတဲ့မြန်မာအလို့သမားတွေမှာကိုအပူချိန်38နဲ့အထက်ရှိရသူတွေကိုကံပိုက်တီစေယုံမှာခိတဆူဆေးစောင့်ကြည့်ပြီးဓာတ်ထပ်ပို့ပြီးစိုးလာရင်တော့မြေကြီးနားစေယုံကိုအရေးပေါ်ပို့ဆောင်ပြီးတီကြားကူတာပေးဖို့စီစဉ်ထားကြောင်းဝင်ကြီးဦးစော်ဝင်းကပြောပါတယ်။တရုတ်ရွှေလီနယ်ထိစပ်နေတဲ့ရှမ်းပြည်မြောက်ပိုင်းမူဆယ်ကုံသွယ်ရေးမြို့မှာတော့ကိုအစီစဉ်နဲ့နေရပြန်လာကြတဲ့မြန်မာအလို့သမားတွေရှိနေပါတယ်။မြန်မာဘက်အချမ်းမူဆယ်ဘက်ကိုရောက်ရင်တော့ကျမ်းမာရေးဝန်ထမ်းတွေကစစ်ဆေးမှုတွေလုပ်ပေးနေကြောင်းမူဆယ်ကိုရောက်နေရဲ့လာရှိုးသတင်းတော့ကိုသိမ့်မင်းထွန်းကပြောပါတယ်
။အများဆုံးဝင်လာတော့နာဝင်ပေါက်ကနေဝင်လာ။ဒါနဲ့ဆရာနေရာဝင်းကျင်တော့ရှိနေတယ်ဒီမှာပိုင်နေတယ်။ကိုကဆိုင်ရာလုံးပိတ်ထားတယ်။ပိတ်ထားတော့အလုပ်သမားတွေကလက်ရှိမှာလုပ်လို့ကအမကြီးဆုံးပေါ့။ဘက်ကိုပြန်လာမရတဲ့အနေအထားရှိတယ်။
တရုတ်ယူနန်ပြည်နယ်ရွှေလီမြို့နယ်ကျဲကောင်မြို့မှာစစ်ရုံအလုပ်ရုံနဲ့ဈေးဆိုင်တွေပိတ်ထားလို့မြန်မာအလို့သမားတွေအလုပ်ပြန်ဆင်းဖို့ဆိုတာတရုတ်အစိုးရရဲ့အစီအစဉ်ပေါ်မူတည်လိုက်မယ်လို့ယူနန်ပြည်နယ်ကမြန်မာအလို့သမားကိုမြင့်ထွန်းကပြောပါတယ်။လုံခြုံရေးတင်းကျပ်တဲ့ကြားကပြန်လာတဲ့အတွက်လမ်းမှာအခက်အခဲတွေရှိကြောင်းလည်းသူကပြောပါတယ်။အားလုံးက
ဖြစ်ပြီးတော့ပြန်လာကြတာပေါ့။လမ်းမှာအခက်အခဲရှိတာပေါ့။လမ်းမှာဟိုခိုးပြန်လာတဲ့ဆိုတဲ့ကိုကျွန်တော်တို့ဒီကျွန်တော်ကားကားလို့ရှိရင်ကျွန်တော်ဒီပိုင်မူကျဲအရောက်ကိုတို့ပြက်တာရှိနေရောက်ကိုမြောက်ချီရမြောက်900ကားကလည်း9သိန်း6သိန်းပေါ့မြန်မာငွေကပြည်ရမျိုးကျန်တာလမ်းမှာကျန်တဲ့ခါကျတဲ့ကူမှမှာတို့သေးအေးရမှာဆိုရှင်တက်ကူမှပိုင်ချင်တဲ့ကားမှနေပြီးတော့တော့လာအိတ်ဆိုင်နေဟိုမှာစမီးတစ်ခုနဲ့ဆက်ရမှာဆိုလို့ရှိရင်မှာစမီးတစ်ခု900လောက်နဲ့အဲ့လိုတော့အဲ့လိုခက်ခဲနေပါလိမ့်ညာကြီးအဲ့လိုကောင်းမှုဖြစ်လာတယ်ညာကြီးပေါ့ကျွန်တော
်ယူနန်ပြည်နယ်ကမြန်မာအလို့သမားတူပြောသွားတာဖြစ်ပါတယ်ဒီကနေ့ဇန်နဝါရီ28ရက်နေ့လယ်ပိုင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်တဲ့အချက်အလက်အရဆိုရင်ယောဂါကူးစက်ခံရတဲ့တရုတ်နိုင်ငံသားဟာ4535ယောက်တခြားနိုင်ငံတွေမှာ52ယောက်ရှိပြီးတရုတ်နိုင်ငံသား106ယောက်သေဆုံးခဲ့ပါတယ်
ကိုစားချက်ပြပြသွားတာပါရှင်အခုလိုတရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်တရုတ်နိုင်ငံထဲမှာပဲသေဆုံးသူ106ဦးထက်မနည်းရှိနေပြီးကူးစက်သူ4500ကျော်ထိရှိတဲ့အကြောင်းတရုတ်နိုင်ငံကလည်းအတည်ပြုထားပါတယ်တရုတ်နိုင်ငံပြင်အာရှဥရောပနဲ့အမေရိကတိုက်နိုင်ငံတွေနဲ့ဒေသပေါင်း18ခုအထိကူးစက်သူတွေကိုလည်းတွေ့ထားတာဖြစ်ပါတယ်အိန္ဒိယမြန်မာနိုင်ငံမှာတော့လက်တလောကူးစက်ခံရသူမတွေ့သေးပေမဲ့ကြိုတင်ကာကွယ်ရေးအစီအမံတွေဆောင်ရွက်နေတဲ့အကြောင်းကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ဆူဆူကပြောပြမှာပါရှင
်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစပြီးတရုတ်နိုင်ငံဝူဟန်မြို့မှာစတင်ဖြစ်ပွားခဲ့တဲ့ Novel Coronavirus ကြောင့်အခုချိန်မှာသေဆုံးသူဦးရေတိုးနေပြီးကူးစက်သူဦးရေလည်းတက်လို့နေပါတယ်။မြန်မာနိုင်ငံမှာတော့ဒီ Coronavirus နဲ့ပတ်သက်ပြီးရောဂါလက္ခဏာကိုက်ညီတဲ့လူနာအခုချိန်ထိတယောက်မှမရှိသေးဘူးလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်။
မတော်နိုင်ငံမှာဆိုတော့တန်တရားလူနာကတွေ့ရှိချင်းမရှိသေးပါဘူးဖျားတဲ့သူနာမတွေ့ဘူးလားဆိုရှိတယ်ဒါပေမဲ့ဖျားတဲ့သူနာမှာဆိုလို့ရှိရင်လွန်ခဲ့တဲ့14ရက်အတွင်းဒီဝမ်မျိုးစုံကြီးသွားခဲ့တဲ့ HIV လည်းမရှိဘူးလွန်ခဲ့တဲ့14ရက်အတွင်းဆုတ်ရောင်ရောတာတန်တရားရှိသူနာထိတွေ့ခဲ့တာမျိုးလေးမရှိဘူးလွန်ခဲ့တဲ့14ရက်အတွင်းတန်တရားလူနာအတည်ပြုခြင်းခါတဲ့တူနေထိုင်ခဲ့ခြင်းအဲ့လိုဟာမျိုးတွေမရှိဘူးဒီလိုဖျားတဲ့သူများပြီဆိုတာမန်တုတ်ကွေးဒီဟာလေးချန်ချိုးရဖျားတဲ့ဝန်းသွားတဲ့ဆားလက္ခဏာတွေလည်းရှိတယ်ကျမတို့နေသေးချာဆန်းစပ်ဓာတ်ပုံတွေရိုက်ကြည့်တယ်သူများပြောမယ်ဆိုရင်ကျမတို့ရဲ့ဒီဆုတ်ရောင်ရောတန်တရားလူနာ definition နဲ့ဆက်ညီတဲ့လူနာတွေကဘလော့ဆယ်တော့တူတူတရားမှမရှိသေးပါဘူ
းအခုဖြစ်ပွားနေတဲ့ coronavirus ရောဂါရဲ့လက္ခဏာအများစုကကိုပူပြီးဖျားတာအသက်ရှူကျက်တာနဲ့အဆုတ်နှစ်ဖက်လုံးရောင်နေတာတွေ့ရတတ်ပြီးရာသီတုတ်ကွေးရောဂါလက္ခဏာနဲ့ဆင်တူတယ်လို့ဆိုပါတယ်ရောဂါပြင်းထန်လာရင်တော့အဆုတ်ရောင်ရောဂါ SARS နဲ့ MERS တို့အပြင်ကြောက်ကပ်ပျက်စီးတဲ့အထိဖြစ်သွားနိုင်ပါတယ် novel coronavirus ရောဂါအတွက်ကာကွယ်ဆေးမရှိသေးပေမဲ့ကျိုတင်ကာဝင်နိုင်မှုအတွက်ကတော့တကူရီကျမကြီးကိုဂီယူဆိုင်ပြီးတရိတ်ဆန်တွေနဲ့ဓာတ်ရိုက်ထိတွေ့တာမျိုးကိုရှောင်ကျဉ်ရမှာပါကူးစက်မှုနှုန်းတက်နေတဲ့ဒီယောဂါနဲ့ပတ်သက်ပြီးအာဆီယံနိုင်ငံပေါင်း၄နိုင်ငံထိပါနေတာဖြစ်လို့မြန်မာနိုင်ငံအနေနဲ့ယောဂါဆောင်ချက်ကြီးစုရေးကိုအပြည့်ဆောင်ရွက်ထားတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
ခုတည်းကမြန်မာနိုင်ငံမှာတန်မြတ်လို့လားမရှိပါဘူးလို့တန်မြတ်လို့လားတွေ့ရှိလို့ရှိရင်ကျမတို့အနေနဲ့ ဘနုကုတာမယ်ဘနုတည်ဆောင်မယ်ဘယ်စီရောကုရဲဆိုတာဒါလေးအကောင်တော့ကကျွန်တော်တို့စီစဉ်ထားရှိပြီဖြစ်ပါတယ
်လေစိမ့်နဲ့ရေစိမ့်တွေမှာစောင့်ကြည့်တဲ့စနစ်ကိုတာမန် screening လုပ်ရာကနေအခုချိန်မှာဝင်လာတဲ့ခရီးသည်တွေကို head declaration ကမှာအချက်အလက်တွေဖြည့်ခိုင်းတဲ့စနစ်ကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကစတင်လှုပ်ဆောင်နေတယ်လို့ဆိုပါတယ်မြန်မာနိုင်ငံထဲကိုဝင်ရောက်လာတဲ့ခရီးသည်တွေထဲမှာကိုရိုနာဗိုင်းရပ်စ်လက္ခဏာတွေ့ရှိခဲ့ရင်လေဆိပ်ကျန်းမာရေးဌာနအပြင်နှိစက်တဲ့ကျန်းမာရေးဌာနတွေကိုအမြန်ဆုံးသတင်းပို့ဖို့အတွက်လေဆိပ်ကျန်းမာရေးဌာနကကျန်းမာရေးနဲ့အကစားဝင်ကြီးဌာနကလည်းထုတ်ပြန်ထားပါတယ်
ပြည်ရင်းမြန်မာပိုင်းအစီအစဉ်ရဲ့အရင်ကမိုဘိုင်း app ကိုဇန်နဝါရီလကောင်ကစပြီးတော့ရက်ဆိုင်တော့မှာဖြစ်ပါတယ်။ပြည်ရင်းမြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးချိရှုနားဆင်နိုင်ဖို့ VOA Mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါတယ်။ Apple နဲ့ Android phone မျိုးစလုံးအတွက်သက်ဆိုင်ရာ app store တွေမှာတင်ထားပါတယ်။ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple app store တွေမှာ VOA Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ပြည်မြမာဌာနဆိုတဲ့လိုဂိုနဲ့ဖြစ်လို့အရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင
်။ VOA အင်္ဂါနေ့ညပဲအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဂမ်ဘီယာနိုင်ငံကတရားစွဲတဲ့အမှုမှာမြန်မာနိုင်ငံကလိုက်နာဖို့နိုင်ငံတကာတရားရုံး ICJ ကကြားဖြတ်ဆောင်ရွက်ချက်၄ခုချမှတ်ခဲ့တာနဲ့ပတ်သက်ပြီးတော့ဒီကနေ့ပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေဦးဆောင်တဲ့ ICJ တရားရုံးကိုတွားရောက်ခဲ့သူ၄ဦးတို့ကပြည်တွင်းပြည်ပမြန်မာသတင်းဌာနတွေကတာဝန်ရှိသူတွေနဲ့နိုင်ငံရေးဆောင်ပါရှင်တွေကိုဖိတ်ကြားပြီးရန်ကုန်အမျိုးသားပြန်လည်တင်မြှင့်ရေးနဲ့ငြိမ်းချမ်းရေးဗဟုဌာနမှရှင်းလင်းပြောဆိုခဲ့ပါတယ်။ဒီကနေ့ရှင်းလင်းပွဲနဲ့ပတ်သက်ပြီးကိုယ်တိုင်တက်ရောက်ခဲ့တဲ့နိုင်ငံရေးဆောင်ပါရှင်ဒေါက်တာခင်မာညိုကိုဒေါက်ခင်မျိုးသက်ကမေးမြန်းရမှာသူကအခုလိုစပြောပါတယ်
။တကယ်တော့ရှင်းပြတာကောင်းတယ်မော ICJ ကသူလုတ်ကန်မတဲ့ဟာတွေကဒီဗမာပြည်ပေါ်မှာချမှတ်တဲ့အမိတ်လေးခုရှိတယ်လေ။ဒါမှားလားမှန်လားဘာတွေဖြစ်နေလဲကျွန်တော်နဲ့ဘာတွေဆိုင်နေဆိုတဲ့ဟာတွေကိုပြောပြတာ။တကယ်တော့မြန်မာပြည်ကလူကျင်တဲ့အချက်ကလည်းဒါပဲမြန်မာကလူလုံနေတယ်။ဒီအတွက်ကိုလုံနေတယ်။ဒါပေမဲ့ဂျင်းတို့ site ဆိုတဲ့ဟာရေးရှိကြည့်တဲ့အတွက် professional measure ဆိုတော့ဒီလုတ်တဲ့အခါမှာအချက်လေးချက်ကိုပြောသွားတာရှိတယ်။ဟုတ်တယ်အရေးကြီးတာကဂမ်ဘီယာကိုလည်းဟောရံမလို့ပေါ့လေဘုမားလည်းတခါမှသူများရံလို့တော့မဟုတ်ဘူးဒီလို site ဆိုလည်းတခါမလို့ဘူးဒီအတွက်လည်းမဖြစ်အောင်ကြိုးစားနေတာအမှန်ပါပဲလေ
ရှင်းပြတဲ့ထင်မှာရှင့်နေနှစ်ဦးလည်းပါပါတယ်ဒီ ICJ မှာတော်ပြီးတော့ရှင်းပြတဲ့ရှင့်နေနှစ်ဦးလည်းပါပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဆရာရှင့်နေနှစ်ဦးရှင်းပြတာနဲ့ပတ်သက်ပြီးတော့
ဟောဒီပြည်သူတွေကလေတကယ်တော့ဟိုတရားရုံးကကိစ္စတွေအများကြီးသိနားမလဲပေါ့နားမလဲတော့ဒီလိုပဲမီဒီယာသမားတွေလည်းနားမလဲဘူးအဲ့အစိုးရဒီလိုဆိုင်နေဒီရှင်းနေဒီခေါ်တော့ဒီသာမန်လူတွေနားလဲအောင်ရှင်းပြတယ်ဆိုတော့အမှန်ကောင်းလို့ပေါ့ခုမှအဖြစ်ဟောမြန်မာတွေကဂျီနိုဆိုက်မလုပ်ပါဘူးဟောဒီနရိတာတွေကတော့အများကြီးမမှန်တာတွေပြောနေတယ်ဒီကိစ္စကိုဟောဘယ်လိုလုပ်အောင်လဲဆိုတဲ့ကိစ္စအားလေးတွေလည်းရှင်းကြတော့ပေါ့အဲ့မီဒီယာတွေဒီလိုပြောနေတော့ဟောဘယ်လိုရှင်းမလဲမီဒီယာတွေကနေတော့လာတဲ့နရိတာတွေကအမှန်တရားပြောအောင်လို့ဗမာပြည်ကလူတွေကပိုပြီးကြိုးစားရမယ်အဲ့တော့ပိုပြီးပွင့်လင်းမြင်သာမှုရှိတဲ့မီဒီယာများကိုလုပ်ဖို့မပြောကြတယ်ဒါပေမဲ့ဒီစင်းတော့ဒီကတော့မေးကြတော့ပေါ့လေဒါဆိုရင်ဘယ်လိုဆက်လုပ်မလဲဟောပိုပြီးပွင့်လင်းလာမလားပိုပြီးဟောမီဒီယာတွေအရေးယူမလားဆိုတော့ဒါတော့အရင်ကလိုပဲဖြစ်နေမှာပဲလို့သူကပြောတယ်။ဘာကြောင့်လဲဆိုတော့လုံခြုံရေးကိစ္စလို့ပြောတာပဲ။ဒါလိုပဲခဏခဏလုံခြုံရေးကိစ္စဆိုတော့ပြောကြတာရှိပါတယ်
။အခု ICJ နိုင်ငံတကာတရားရုံးကနေပြီးတော့ဒီ provisional measure ချထားတာနဲ့ပတ်သက်ပြီးတော့မြန်မာဘက်ကတော့ဘလို့ဘာတွေဆက်လုပ်ပါမယ်လို့ပြောတော့ပါလို့ဆရာ
။ဟိုမှာတွေကတော့ဟိုသူပြောတဲ့အတိုင်းပဲလေဆက်ပြီးတော့ဒီဟာပေါ့ genocide မဖြစ်အောင်ပြုလုပ်မယ်ဆိုတဲ့ဟာမှာသက်တေကများမဖြောက်ဖြစ်ရဘူး။နောက်ထပ်အော်ဂျာမျိုးတွေမဖြစ်အောင်ကြိုးစားကြရမယ်အကုန်လုံးညှိနှိုင်းမဲ့နိုင်ငံတကာနဲ့လည်းသိနေမျှတအောင်နေသွားကြရမယ်ဟောဒီဟာယူအစီအံခံစားလေးလတစ်ချိန်ပြင်ပြပြီးတော့ဘယ်လို progression လို့ဆိုတာတော့ပြရမယ်နောက်တော့ပြည်တော်မကလာတဲ့လူတွေပြည်လူတွေနဲ့အကုန်လုံးပူးပေါင်းဆောင်ရွက်ဖို့လည်းအရေးပါတဲ့အကြောင်းလည်းပြောရပါမယ
်ကျေးဇူးများကြီးတင်ပါတယ်ဆ
င်ကျေးဇူ
းဒေါက်ခင်မျိုးသက်ကဒေါက်တာခင်မောင်ညိုကိုဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်ဒီရှင်းလင်းပွဲမှာ ICJ တရားရင်ဆိုင်ရာမှာမြန်မာကိုစားပြုသွားရောက်ခဲ့သူတွေဖြစ်တဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေအမြဲတမ်းအတွင်းဝင်ဒေါ်သီရာဦးညွှန်ကြားရေးမှူးချုပ်ဦးချန်အေးနဲ့ဥပဒေအကြံပေးဦးကျော်တင်တို့ကဒီရှင်းလင်းပွဲကိုပြုလုပ်ခဲ့ကြတာဖြစ်ပါတယ်ရှင် အခုကျမရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါဦးမယ်။ဘက်တီးရီးယားနဲ့ဗိုင်းရပ်စ်ရောဂါတွေကူးစက်စေးရင်ပါလာတာဟာကမ္ဘာပေါ်မှာလူသိမ်းချီနှစ်စဉ်သေဆုံးနေကြရလိမ့်မယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကခန့်မှန်းတွက်ချက်ထားပါတယ်။ပဋိစေဝစေးရင်ပါလာနေတဲ့ကူးစက်ရောဂါတွေကိုကုသဖို့စေဝါအသစ်တွေမရှိတာကအဓိကအကြောင်းရင်းလို့ဆိုပါတယ်။ဂျနီဗာမြို့ကမ္ဘာကျန်းမာရေးအဖွဲ့ဌာနချုပ်ကနေလီဆာစလိုင်းပြဖို့ထားတဲ့သတင်းလွှာကိုကိုရဲမင်းထွန်းကပြောပြမှာပါရှင်။
ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့အဆိုအရပရိစေဝဆေးရင်ပါလာနေတဲ့ရောဂါတွေကြောင့်အနည်းဆုံးလူ9သိန်းလောက်နှစ်စဉ်သေဆုံးနေကြရပါတယ်။အဲ့ဒီအထက်ဆေးပေါင်းစုံရင်ပါလာနေတဲ့ TB အဆုတ်နာရောဂါကြောင့်သေဆုံးရတာက2သိန်း3000လောက်ရှိပါတယ်။မနေ့ကထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂအဖွဲ့ကြီးရဲ့ဆေးရင်ပါပြဿနာဆိုင်ရာအထူးညှိနှိုင်းရေးအဖွဲ့ရဲ့အစီအစဉ်ကစားအရဆေးရင်ပါပြဿနာကြောင့်တက်ဂရိတ်2050အရောက်မှာတည်ဆုံးသူ7သန်းအထိနှစ်စဉ်ရှိလာနိုင်ပြီးဒီပြဿနာဟာဗန္ဒာရေးအကျက်တဲကိုပါပေါ်ပေါက်စေလိမ့်မယ်လို့ခန့်မှန်းတွက်ဆထားကြပါတယ်။ဒီကျမ်းမာရေးပြဿနာဟာလူတိုင်းပေါ်ထိခိုက်နိုင်စေနိုင်တယ်လို့လည်း WHO ကပြောပါတယ်။ခန္ဓာရေးအားကျဆင်းနေပြီဖြစ်တဲ့တက်ကြီးရွယ်ဦးတွေကတော့ဒီပြဿနာကိုအများဆုံးကြုံတွေ့ခံစားရမယ့်သူတွေဖြစ်ပါတယ်။တရောင်ကြီးကုသမှုကိုခံယူနေသူတွေခွဲစိတ်လူနာတွေနဲ့ခန္ဓာကိုယ်အစိပိုင်းအစာထိုးကုသခံယူနေသူတွေဟာလည်းဒီအနေရကိုအများဆုံးကြုံတွေ့ကြရမှာပါလောလောဆယ်ထုတ်လုပ်ဖို့စူးစမ်းနေတဲ့ဆေးမျိုးစားအသစ်50လောက်ရှိနေတယ်ဒါပေမဲ့တော်တော်များများကတော့အခုလက်ရှိဆေးတွေနဲ့နှိုင်းစာရင်ထိရောက်မှုအကန့်အသတ်တွေရှိနေတယ်လို့ပရိဇီဝဆေးရင်ပါမှုကိစ္စဆိုင်ရာ WHO ရဲ့အကြီးတန်းအကြံပေးပီတာပယာကပြောပါတယ်
We are running actually out of antibiotics that are effective against these resistant bacteria. It takes about maybe 10
ဆေးရင်ပါဘက်တီးရီးယားတွေကိုထိထိရောက်ရောက်ကာကွယ်နေနိုင်တဲ့ပရိစီဝါဆေးမျိုးစားတွေတပြေးပြေးနည်းလာပြီးပရိစီဝါဆေးသစ်တစ်မျိုးနောက်ထပ်ဖော်ထုတ်ဖို့ဆိုတာကလည်း10နှစ်လောက်ကြာပါမယ်။ဒါကြောင့်ကျွန်တော်တို့ကနဦးအဆင့်တွေဖြတ်တန်းခဲ့ကြရတာကိုပြန်ကြည့်လိုက်ရင်နောက်10နှစ်အကြာမှာဘယ်လိုဆေးမျိုးရမယ်ဆိုတာကျွန်တော်တို့တိတိကျကျသိနိုင်ပါတယ်။လောလောဆယ်ကြုံနေရတဲ့အခက်အခဲကိုဖြေရှင်းဖို့ဒါရီနဲ့တည်းမလုံလောက်ဘူးဆိုတာကျွန်တော်တို့တကယ်ပဲမြင်နေရပါတယ
်။ဆေးသိပ်ပံပညာအရအတိတ်တီထွင်ရမယ့်ပရိဇီဝဆေးတွေထုတ်လုပ်ဖို့ဆိုတာအင်မတန်ခဲယဉ်တယ်လို့လည်းဘေယာကပြောပါတယ်။နောက်ထပ်ပြဿနာတစ်ခုကတော့ပရိဇီဝဆေးသစ်တွေကိုတီထွင်ဖော်ထုတ်ဖို့ရမှာဆေးဝါးကုမ္ပဏီတွေမှာမဲ့လုံးသိမ့်မရှိတာပါ။ဒါကတကယ်ပြဿနာကြီးလို့လည်းဘေယာကယုံကြည်နေပါတယ်။ပရိဇီဝဆေးသစ်တီထွင်ဖို့အချိန်နဲ့ငွေကြေးအမြောက်အများလိုအပ်တယ်လို့ကုန်ကျစရိတ်ကိုပြန်ကာမိဖို့ဆိုတာကလည်းမလွယ်လှပါဘူးဘလို့ပဲဖြစ်ဖြစ်ဆေးဝါးထုတ်လုပ်ရေးလုပ်ငန်းတွေအနေနဲ့ဒီဆေးဝါးသစ်တွေမရှိမဖြစ်လိုအပ်နေတာကြောင့်အချိန်အနည်းပြောင်းလဲလာပြီးပရိဇီဝဆေးသစ်တွေထုတ်လုပ်လာကြလိမ့်မယ်လို့ဘေယာက VOA ကိုပြောပါတယ်
For example if they want to sell products for chemotherapy they really need effective antibiotics because otherwise you can't
တရကားတခုအနေနဲ့ပြောရရင်ဓာတ်ရောင်ကြီးနဲ့ကုသမှုတွေအတွက်ဆေးပစ္စည်းတွေကိုဆေးကုမ္ပဏီကြီးတွေကရောင်းနေတယ်။ထိရောက်တဲ့ပရိစီဝါဆေးတွေမရှိဘူးဆိုရင်ဓာတ်ရောင်ကြီးကုသမှုလည်းဘာမှထိရောက်မှာမဟုတ်လို့ဒီဆေးတွေကိုသူတို့တကယ်ပဲလိုအပ်ပါတယ်။အထူးသဖြင့်အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံလိုကြိုတင်ကာကွယ်ကုသမှုအားမကောင်းတဲ့နိုင်ငံမျိုးတွေမှာပေါ့။ဒါကြောင့်ဆေးဝါးကုမ္ပဏီကြီးတွေအနေနဲ့တစ်ချိန်မှာဒီအခြေအနေကိုတဆစ်ချိုးပြောင်းလဲပစ်ကြလိမ့်မယ်လို့ကျွန်တော်မျှော်လင့်နေပါတယ်။အစိုးရတွေဒီကဏ္ဍမှာယင်းမျိုးနံကြားဖို့ကိုလည်းကျွန်တော်တို့တိုက်တွန်းကြရမှာပေါ့။
တကယ်တော့ဆေးရုံဆေးကန်းတွေမှာယောဂကုသမှုတွေမဖြစ်စေဖို့ပိုကောင်းတဲ့ကြိုတင်ကာကွယ်ရေးအစီအမံတွေကသာကုန်ကျစရိတ်နည်းတဲ့အသက်ငယ်နည်းတွေပဲဖြစ်တယ်လို့ WHO အကြီးတန်းအကြံပေးဘေယာကပြောပါတယ်။ဆေးရုံတွေကနေကုသခံလာရတဲ့လူနာတွေကိုကုသပေးဖို့ဆေးဝါးသစ်တွေတီထွင်ရတာထက်လူနာတွေယောဂကုသမခံရဖို့ဦးစားပေးလှုပ်ဆောင်တာကပိုပြီးအဓိပ္ပာယ်ရှိတယ်လို့လည်းဆိုပါတယ်။ကုသမှုထက်ကြိုတင်ကာကွယ်မှုကပိုပြီးထျောက်တယ်လို့သူကအကြံပေးပြောကြားသွားပါတယ်ခင်ဗ
ျကိုရမင်းထုံးပြောပြသွားတာပါရှင်ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးစာတွေပေးပို့လို့လည်းနားဆင်လို့လည်းတည်တခြင်းတွေတောင်းယူလို့လည်းဆိုရင်စာလိုက်လိပ်စာ VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှ855ကိုဖြစ်စေ email လိပ်စာ bamis@voanews.com ကိုဖြစ်စေစာရေးသားပေးပို့နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။မြန်မ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2020ပြည့်နှစ်ဇန်နဝါရီလ28ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုညပိုင်း9နာရီခွဲကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်နှစ်ခုထဲမှာဓာတ်ရိုက်လေလံဆွေးနွေးခန်းကိုမစခင်အရင်ဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့ American နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
အမေရိကန်သမိုင်းမှာတတိယမြောက်သမ္မတကိုတရားစွဲတဲ့အမှုဒီသတင်းပတ်မှာနောက်တစ်ဆင့်ဂျာနာစစ်ဆေးနေပါတယ
်
ကျန်လို့တော့ဂျာနာစစ်ဆေးပွဲမှာတက်သေးတွေထက်ခေါ်မခေါ်အထောက်အထားတွေထပ်ပြီးတောင်းဆိုမဆိုဒီသတင်းပတ်အတွင်းအထက်လွှတ်တော်အမတ်တွေမဲခွဲကြမှာပါအိမ်မီရောဘက်ကဂျိုးဆောင်ရှင်နေတွေကစနေနေ့မှာသမ္မတဘက်ကခုခံကြေပါချက်တွေစတင်တင်သွင်းပါတယ်သမ္မတထရန့်ရဲ့ရှင်နေဂျေးစခရောကအခုလိုရှောင်လဲချက်ပေးပါတယ
် Disagreeing with the president's decisionon foreign policy matters or whose advice he's going to
နိုင်ငံသားဘူဟာရီမှာသမရရဲ့ဆုံးဖြတ်ချက်ကိုသဘောမတူတာသမရကဘသူပေးတဲ့အကြံဉာဏ်ကိုယူတယ်လဲဆိုတာတွေဟာယာရုကဖယ်ရှားလောက်တဲ့ရာဇဝတ်မှုတွေမဟုတ်ပါဘူ
းအထက်လွှတ်တော်ဟာဘယ်သမရကိုမှသမိုင်းမှာယာရုကဖယ်ရှားရမယ်ဆိုပြီးဆုံးဖြတ်ချက်မချခဲ့ပါဘူးအိမ်မီတော်ဥပဒေဂျန်ပေဘက်စီဘောလင်ကလည်းအထက်လွှတ်တော်ဘယ်တော့မှမလုပ်ခဲ့တဲ့ကိစ္စကိုဒီမိုကရက်ဘက်ကလုပ်ဖို့တောင်းဆိုနေတယ်ဆိုပြီးဝေဖန်ပြောဆိုပါတယ်ဒီမိုကရက်တစ်ဘက်ကတော့ယူကရိန်းသမ္မတကိုသမ္မတထရန့်တယ်လီဖုန်းဆက်ခဲ့တာနိုင်ငံရေးပြိုင်ဘက်ကိုစုံစမ်းမှုဖိအားပေးပြီးစီရေးကူညီတွေကိုဆန့်ကန့်ခဲ့တဲ့ကိစ္စနဲ့လွှတ်တော်ကစုံစမ်းစစ်ဆေးခဲ့တဲ့အချိန်မှာစင့်ခေါ်ရာတွေထောက်ထားမှတ်တမ်းတောင်းတာတွေကိုသမ္မတဘက်ကညှင်းပယ်ခဲ့တာကြောင့်ဒါဟာအာဏာလွှဲသုံးစားလုပ်တာဆိုပြီးထောက်ပြပြောနေတာပါဒီမိုကရက်အောင်လွှတ်တော်အမတ်ဂျေဆန်ခရော့ကအခုလိုဝေဖန်ပါတယ
် The question for you is whether it's okay for the president to withhold taxpayer money
မေကွန်ထုတ်ရမှာကတော့အမေရိကန်ပြည်သူတွေခွန်ပေးထားတဲ့ငွေတွေနဲ့စစ်ရင်ဆိုင်နေရတဲ့မဟာမိတ်နိုင်ငံတစ်ခုကိုပေးတဲ့အကူအညီကိုသမ္မတကသူ့နိုင်ငံရေးကိုကြိုးအတွက်ဆိုင်းငံ့ထားဖို့ရှိမရှိဆိုတာပါသူ့ကိုကြိုးရွေးကောက်ပွဲမှာအမျက်ထွက်ဖို့တိုင်းပြည်ရဲ့အမျိုးသားလုံခြုံရေးကိုသမ္မတအနေနဲ့စတဲလိုက်တာမျိုးလုပ်ခွင့်ရှိမရှိဆိုတာပ
ါ Republican အများစုလွှမ်းမိုးထားတဲ့ထဲလွှတ်တော်အနေနဲ့သမ္မတထရန့်နဲ့ယူကရိန်းသမ္မတဖုံးဆက်ခဲ့တာကိုကနဦးတည်ထားတဲ့တက်သေးတွေစင့်ခေါ်စစ်ဆေးဖို့ဒီမိုကရက်ဘက်ကတောင်းဆိုနေပါတယ်။ဒါပေမဲ့လည်း Republican အမတ်တချို့ကဒါဟာသူတို့လုပ်ရမယ်လို့မဟုတ်ဘူးဆိုပြီးပြောဆိုနေတာပါ။ Republican ထဲလွှတ်တော်အမတ် James Lankford က ABC ရုပ်သံကိုခုလိုပြောပါတယ်။
It looks like they're asking the Senate to go be special counsel.
ထဲလွှတ်တော်ကိုရှားဖွေတာစစ်ဆေးတာစတဲ့အထူးကောင်စီလုပ်တဲ့အလုပ်မျိုးတွေတာဝန်ယူခိုင်းတဲ့သဘောမျိုးဖြစ်နေပါတယ်။ဒါကထဲလွှတ်တော်ရဲ့တာဝန်မဟုတ်ပါဘူး။ထဲလွှတ်တော်အလုပ်ကရုံးတင်စစ်ဆေးတဲ့အခါကြားနာဖို့ပါ။တရားစွဲဆိုတဲ့ကိစ္စအောက်လွှတ်တော်ကအချက်လက်တွေစုဆောင်းထားမယ်။သူတို့ပို့တဲ့အချက်လက်တွေအပေါ်မှာကျွန်တော်တို့ကကြားနာစစ်ဆေးပါမယ်။
ဒီမိုကရက်တစ်ဘက်ကတော့သမ္မတထရန့်ဆိုရအဖွဲ့အားချက်လက်တွေစုဆောင်းလို့မရအောင်လုပ်နေတယ်ဆိုပြီးဝေဖန်ပါတယ်။ဒီမိုကရက်တစ်ပါတီအတွင်းသမ္မတလောင်းရှင်ပြိုင်နေတဲ့အေမီကလော်ဘာချာက ABC ရုပ်သံကိုခုလိုပြောပါတယ
်။ All we are asking for right now is 4 witnesses. 0 witnesses plus 0 evidence.
ဘယ်လိုတောင်းဆိုတာကတက်တီ၄ယောက်ကိုစစ်ဆေးဖို့ပါ။တက်တီမခေါ်ဘူး။အထောက်ထားတွေမစစ်ဆေးဘူးဆိုရင်တရားစီရင်ရေးလဲတုံ့ရပါပဲ။အလုပ်မဖြစ်ပါဘူး။အဆုံးမှာအမှန်တွေကိုဖုံးကွယ်လို့မရပါဘူး Republican အထက်လွှတ်တော်အမတ်တွေအနေနဲ့တမိုင်းမှာအမှန်တရားကိုထိန်ချန်သူတွေအဖြစ်နဲ့မှတ်တမ်းမကျန်ရစ်ဖို့လိုပါတယ
်တပ္ပရာထွန်းကတော့သူ့ကိုရဲယူရေးဆွဲချက်တွေဟာလုံခြံဖန်တီးတဲ့လိန်ညာတွေဆိုပြီးလာနေချင်းပြောဆိုနေခဲ့တာပါအခုတော့တက်သေးတွေခေါ်ရာကိုသဘောကျတယ်လို့ပြောနေပြန်ပါတယ်ဒါပေမဲ့လည်းသူ့ရဲ့မျိုးသားလူကြိုးရေးချန်ပေးရရှိအောင်လုပ်ခဲ့တဲ့ John Bolton ကိုတော့တက်သေးမခေါ်ဘူးအခုလိုပြောဆိုပါတယ
် He knows some of my thoughts he knows what I think about leadersWhat happens if
you know တချို့ပြောမှာသူကသိရတူပါခေါင်းဆောင်နေနဲ့ပတ်သက်လို့ကျွန်တော်ဘယ်လိုတွေးတတ်တယ်ဆိုတာတွေသူသိတယ်တကယ်လို့အတိအကျခေါင်းဆောင်တယောက်ယောက်ပေါ်ကျွန်တော်ဘယ်လိုမြင်လဲဆိုတာသူကထုတ်ပြောပြီးဆိုတော့ပြောတဲ့ချက်ကမကောင်းတာဖြစ်နေရင်တိုင်းပြည်ကိုစားကျွန်တော်ကရှင်းရမယ်တိတ်ခတ်ပါလိမ့်မယ်အလုပ်လုပ်ရတာတကယ်ကိုအခက်အခဲဖြစ်နိုင်ပါတယ်
သမ္မတထရန့်ရဲ့ကျိုးဆောင်ရှိနေသည့်ဘက်ကပြန်လည်ခြေပါချက်တွေထက်လွတ်တော်ဝင်ပြီးမှအထက်လွတ်တော်အမတ်တွေအနေနဲ့မေးလို့တဲ့မေးခွန်းတွေရှိရင်စာရေးပြီးမေးနိုင်တဲ့အခွင့်အရေးရှိပါလေ။ဒီမေးခွန်းတွေကိုတရားရုံးချုပ်တရားသူကြီးချုပ်ကိုယ်တိုင်ဖတ်ကြားပြီးမေးမြန်းမှဖြစ်ကြောင်းပါဗျာ။
သတင်းထုတ်စီစီတက်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။အခုတော့အင်ကာနေညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်အချိန်ရောက်လာပါပြီ။စီစဉ်သူကိုသားညူဦးနဲ့တူထုတ်လို့ရမှုမဆုမွန်တို့ရဲ့တိုက်ရိုက်လေးလိုင်းကိုနားဆင်ကြရအောင်ပါရှင
်။အင်ကာနေညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရခင်ဗျာ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ခုတလောဒီနိုင်ငံတကာမှာလဲစွန့်ဝင်နေကြတဲ့ကိုရိုနာဗိုင်းရပ်စ်မြန်မာပြည်မှာတော့ဝူဟန်ဗိုင်းရပ်စ်ဆိုပြီးတော့လူသိများပါတယ်အဲ့ဒီဗိုင်းရပ်စ်အခြေအနေနဲ့မြန်မာနိုင်ငံအခြေအနေကိုသုံးသပ်မှာပါမြန်မာနိုင်ငံနဲ့ပြောမယ်ဆိုရင်တော့လာများတဲ့မြန်မာရဲ့အင်ဒီဂျင်းတရုတ်နိုင်ငံမှာအခုဆိုလို့ရှိရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန်ပွားမှုတွေဖြစ်လို့အရေးပေါ်အခြေအနေကြုံနေရပါတယ်ယောဂဖြစ်တဲ့နေရာတွေမှာအသွာလာဝင်ထွက်တွေကိုလည်းတာစီပိတ်ပင်ကန့်သက်တာတွေလုပ်နေပါတယ်။ဒါ့အပြင်မြန်မာအင်ဒီဂျင်းနိုင်ငံထိုင်းမလေးရှားစတဲ့အခုဆိုရင်ကမ္ဘောဒီးယားပါပါပါတယ်နိုင်ငံတွေထိပါယောဂပိုးကူးစက်မှုတွေကရှိလာပါတယ်ဒါကြောင့်မို့တရုတ်အင်ဒီဂျင်းဖြစ်တဲ့မြန်မာနိုင်ငံအတွက်ရောဒီယောဂကူးစက်မှုဘယ်လောက်ထိဆိုးရင်ပွဲရှိလဲယောဂကုနိုင်ငံနဲ့ကူးစက်မလာအောင်မြန်မာနိုင်ငံဘက်ကပြင်ဆင်မှုတွေကလုံလောက်ပါရဲ့လားကျွန်တော်တို့ကသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ USCDC ရပါ American Yoga ထိန်းသိမ်းရေးဌာနကဒေါက်တာမင်းမင်းစိုးဖြစ်ပါတယ်ခင်ဗျနောက်တူကတော့မြန်မာနိုင်ငံကပါအထူးဒီယောဂအထူးကူဆရာဝန်ကြီးဖြစ်ပါတယ်နောက်ဆေးပညာရေးဆရာပညာရေးဆောင်ပါတွေရင်းနေတာပါဒေါက်တာမူအောင်ကျော်နိုင်ဖြစ်ပါတယ်ခင်ဗျာနှစ်ဦးလုံးလေလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်ကလည်းအရင်ဆုံးဗိုင်းရပ်စ်နဲ့ပတ်သက်လို့ဒေါက်တာမင်းမင်းစိုးကိုမေးချင်ပါတယ်ခင်ဗျာဒေါက်တာမင်းမင်းစိုးကလည်း USA ဒီ CDC မှာလုပ်နေရဆိုတော့လက်ရှိဒီဗိုင်းရပ်စ်နဲ့ပတ်သက်လို့ပေါ့ဘလောက်ထိစိုးရင်စရာရှိတယ်လဲအခြားဖြစ်ပွားခဲ့တဲ့ဗိုင်းရပ်စ်တွေနဲ့ဘာများထူးခြားလဲကိုမင်းမင်းစိုးထူးခြားတာလေးပြောပါအောင်ခင်ဗျာဒီဗိုင်းရပ်စ်နဲ့ပတ်သက်လို့
ခုကျွန်တော်တို့ခုက data collection ဆက်မှရှိတယ်လေ information တော့စုတော့ဆိုတော့ဘလောက်ထိပို့ဆိုးတယ်ဘလောက်ထိပို့မဆိုးလဲဆိုတာပြောတော့ကျွန်တော်ခက်သေးတယ်သို့တော်လည်းလက်ရှိတိထားသလောက်ကျွန်တော်ဒီမှာစောင့်ကြည့်နေတော့တွေ့ရတဲ့ virus ကို coronavirus ပေါ့နော်ဒီပုံမှန်သူတို့ကဒီကျွန်တော်ပုံမှန်ဆိုရင်လူတွေအေးမိတယ်ပေါ့နော်အေးမိတယ်ဆိုရင်တုတ်ကွေးမဟုတ်ဘူးရိုးရိုးအေးမိတယ်ဆိုရင်ဖြစ်တတ်တဲ့ virus မျိုးစားတွေမှာသူကပါတယ်အဲ့တော့ပုံမှန်ဆိုရင်လူတွေမှာပြန်ဟိုကူးရဲပြုတယ်ဆိုတာမန်နဲ့ပဲပြီးသွားတယ်ဒီ coronavirus ဒီ type မျိုးစားတော့သူကလည်းသူကသူပုံမှန်ဆိုရင်တိရစ္ဆာန်တွေမှာပဲသူနေနေတာအဲ့ဒီကနေမှသူက mutate ဖြစ်ပြီးတော့ဟိုပါပေါ့ကျွန်တော်မျိုးရိုးပြီးစားပြောင်းလဲမှုဖြစ်ပြီးမှဒီလူတွေရောက်လာတာဆိုတော့ဟိုကျွန်တော်တို့ဟိုDarwinian theory လို့ပေါ့ဗျာ the only the fittest will survive ဆိုတော့သူတို့လည်းသူတို့အသက်ရှင်နေထိုင်ဖို့နေမျိုးစုံနဲ့ကြိုးစားမှာပဲဒီ virus အသစ်ကအဲ့တော့ကျွန်တော်တို့လူမှာဖြစ်လေးချိတဲ့အရာမဟုတ်ဘူးအဲ့တော့ဥပမာပြောရရင်ကျွန်တော်တို့တွေ့ဘူးခဲ့တဲ့တရုတ်ပြည်မှာဟိုကတကယ်စနစ်ကျော်ဖြစ်ခဲ့တဲ့SARS virus မျိုး now ကျွန်တော်တို့တလော2000 2012 တွင်တွေ့ခဲ့တာကျွန်တော် Middle East မှာနော် sorry Arabia မှာတွေ့ခဲ့တယ်အဲ့လို MERS virus အဲ့အမျိုး corona Peter coronavirus ပုံစံနဲ့တွေ့နေတဲ့လောလောဆယ်အထိပေါ့နော်ကျွန်တော်အခုဒီနေ့ဒီချိန်ဒီတွေ့ရတော့တော့
ဟုတ်ကဲ့ကျွန်တော်ဒီညမှာတစ်ခုမေးချင်တာကအခုယောဂပိုးကူးစက်ခံသူတွေကိုလေးလာကြည့်လောက်ကတော့ဒီဝူဟန်နဲ့တည်းရဲ့ဆက်ဆံရှိတဲ့လူတွေဒါမှမဟုတ်ရှင်ဝူဟန်ကလူတွေနဲ့ဆက်သွယ်ရှိတဲ့လူတွေဒါမျိုးတွေနဲ့သွားနေတာပေါ့အခုတခြားနိုင်ငံတွေပြင်ပနိုင်ငံတွေလည်းကူးစက်နေတယ်မြန်မာအင်ဒီဂျင်တွေမှာလည်းရောက်နေတယ်ဒါပေမဲ့ဒီယောဂပိုးကလူကနေပြီးတော့လူကိုတဆင့်ကူးစက်လာနိုင်တဲ့အနေထားကိုရောက်နေပြီလားအဲ့ထိပါစိုးရင်ရနေပြီလား
ဟုတ်ကဲ့ကျွန်တော်ပရမတ်ဆာတော့ notice ဖြစ်တာပေါ့နော်ဆက်တဲ့ဟိုတရုတ်ပြည်မှာဆက်တွေ့ကြည့်တဲ့ချိန်တော့ဟိုဒီတိရစ္ဆာန် market ပေါ့နော်တိရစ္ဆာန် section တွေရောင်းတဲ့ဟို seafood တွေရောင်းတဲ့အဲဒီ market ကနေကိုယ်ဆက်ခံတယ်အဲ့လောက်ပဲကျွန်တော်တို့တွတ်ထားတာပေါ့နော်နောက်ပိုင်းကျတော့ဒီကိုယ်ဆက်ခံရောဂါဖြစ်လာတဲ့လူတွေကိုတရုတ်အ ာနာပိုင်ဂျမိုင်းအာနာပိုင်နေရ trace လုပ်တဲ့ခါကျတော့ဟောတာတွေ့ရလဲဆိုတော့သူတို့အဲ့လိုဈေးကိုရောက်ဖူးတယ်ဆိုတာအဲ့တချို့ပေါ့နော်အများစုကတော့အဲ့ဒီဈေးကိုသွားပြီးမှတချို့ကအဲ့ဈေးကိုမရောက်ဖူးပြသွားတော့မသွားဘူးမသွားဘူးပဲနဲ့ကူးခံရတယ်ဆိုပေကကျွန်တော်တို့ theoretically အခုချိန်မှာကောက်ချက်ချထားတာကတော့ဒီ primary ကူမှာ primary case တွေပေါ့နော်ပထမကိုထားပါတော့ဒီဈေးကိုသွားခဲ့တဲ့လူတွေကနေတဆင့်ပြန်ပြီးတော့ကျွန်တော် secondary case ကိုပြန်ကူးသလားပေါ့နော် secondary မှာတခါနောက် tertiary case ပေါ့အဲ့လိုမျိုးဆင့်ငယ်လူတွေစီကိုကူးသလားဆိုတဲ့ကောက်ချက်လောလောဆယ်တော့ဆွဲလို့ရပါတယ်
ဟုတ်ကဲ့အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်လို့ပြောမယ်ဆိုတော့မြန်မာနဲ့အင်းကြီးချင်းတော်တော်လေးနှီးတဲ့ယူနန်ပြည်နယ်အထိပါဒီယောဂကုသမှုတွေကျွန်တော်တို့တွေ့နေရပါပြီပြောမယ်ဆိုရင်မြန်မာနဲ့ကတ်နေတဲ့ကချင်ပြည်နယ်ကတ်နေတဲ့ထိန်ချုံမြို့တော်မှာအာယောဂကုသခံရတဲ့လက္ခဏာတွေတွေ့နေရပါပြီအဲ့တော့မြန်မာနိုင်ငံနဲ့ကိုဝင်ရောက်လာနိုင်ခြင်းမြန်မာနိုင်ငံနေနဲ့ဆွေးနွေးနိုင်ခြင်းဒေါက်တာမင်းမဲဆုဘလို့မြင်ပါလဲ
ဟုတ်ကဲ့ဟိုကျွန်တော်တို့ခုကကဘာကြီးอ่ะဟိုဟို global village ဖြစ်လာလေဟိုလူရ mobile ဟိုရွှေ့နေတာဆိုတော့တွားနေတာဆိုတော့ဘယ်သူမှမပြောနိုင်ဘူးဟိုဘလောက်တိုင်းထိုင်ဒီဘလောက်ထိပြတ်နေလဲဆိုတော့လေဒီမှာတရုတ်ပြည်ထဲမှာတော့ဟို Wuhan ဟို Hubei ဟိုဘေးပြည်နယ်ပေါ့ဗျာအဲ့ဒီပြည်နယ်မှာတော့အဓိကအပီဆန်အပီဟိုပေါ့စင်တာပေါ့အဓိကပြဿနာရင်းနဲ့စင်တာကြီးဖြစ်နေပေမဲ့ဟိုလူတွေအခုချိန်မှာသူတွေရိုတရုတ်နဲ့တက္ကူကာလာလူကဟိုပိုကူးထားတာကောင်ယောဂလက္ခဏာမပေါ်တဲ့အချိန်မှာသွားနေမှာပဲလေလူနာလူဟိုကလူနာရဲနဲ့ဆိုတော့အဲ့တော့အဲ့လိုသွားနေတဲ့ချိန်ကနေဒီမှာယူနန်ကိုရောက်လာမှာပဲဒီလူတွေဟာအဲ့တော့ဒီကနေစင်ပါမှာဒီကုသနိုင်ကို chance အရင်များပါတယ်နောက်တစ်ခုကလည်းကျွန်တော်တို့ပိုသတိထားမှာချင်ပြင်းနေအခုနေဇက်ပတ်ရောတောင်မရောက်ခွတော့မသိဘူးပေါ့ဗျာဒါပေမဲ့ဗိုင်းရပ်ဆိုတာရှင်းပြောရင်တို့ကကိုအလိုတမ်ပလေးပေါ့နော်ဒီတမ်ပလေးကပိတ်မပူတဲ့နေရာအေးများတဲ့နေရာမှာဆိုအသက်ရှင်မှုလွယ်တယ်ဗျအဲ့တော့ဒီလိုအေးတဲ့နေရာဒီခုချိန်မျိုးဝင်းတက်ကာလာဆိုတော့ပိုဆိုးပေါ့ဗျာဗိုင်းရပ်ဟိုပြန့်လာနိုင်တယ်ကူးသွားနိုင်တယ်အသက်ရှင်နိုင်တယ်ဒီကောင်းနေ
ဟုတ်ကဲ့ခင်ဗျကုမင်းမင်းစုဟုတ်ကဲ့ဒေါက်တာမင်းမင်းစုလီလိုက်ပါပါခဏနေပြီးပေါ့ခင်ဗျနောက်ထပ်ဆွေးနွေးမယ်ဒေါက်တာမင်းအောင်ကျော်နိုင်ကျွန်တော်ဖိတ်ခေါ်ချင်ပါတယ်အဲဒေါက်တာမင်းအောင်ကျော်နိုင်ခင်ဗျကျွန်တော်မြန်မာပြည်တွင်းနေ့ကအခြေအနေလေးတွေမေးချင်ပါတယ်
sorry ပါဘိုးအောင်ကျော်နိုင်ပါခင်
ဗျဟုတ်ကဲ့ဒေါက်
တာမိုးအောင်ကျော်နိုင်
ဟုတ်ကဲ့ဒေါက်တာမိုးအောင်ကျော်နိုင်ဟုတ်ကဲ့ဒေါက်တာမိုးအောင်ကျော်နိုင်ကျွန်တော်သိချင်တာကမြန်မာနိုင်ငံထဲမှာလူတွေရဲ့တုံ့ပြန်မှုလူတွေရဲ့စိုးရိမ်ချက်ပတ်ဝန်းကျင်အရပေါ့နော်အခြေအနေကြည့်ရင်ဆရာဘယ်လိုများမြင်ပြီလဲခင်ဗျအနေထား
ကျွန်တော်မြန်မာပြည်အကြောင်းလေးမပြောခင်မှာကကိုမင်းစိုးပြောသွားတဲ့ဟာလေးကျွန်တော်ဒီ highlight လေးတစ်ခုလုပ်ချင်တာရှိပါတယ်
ဟုတ်ကဲ့ပြောပါခင်ဗျဟုတ်ကဲ့
ဒီ virus ကိုပြန့်နှံ့တဲ့ပုံစံလေးပေါ့နော်ဒါဆိုအဲ့ဒါလေးကိုပြီးမှပဲကျွန်တော်တို့ကာကွယ်ရေးနည်းလမ်းတွေကိုဆောင်ရွက်နိုင်မှာဖြစ်တယ်ကြည့်လို့အဲ့တော့ဒီလူကနေလူကိုကူးကျူးဆက်သလားဆိုပြီးတော့မေးသွားတဲ့ဟာလေးကိုကျွန်တော်ဒီမှာနည်းနည်းလေးပြောပြလို့ပါခင်ဗျ
ဟုတ်ကဲ့ပြောပါခင်ဗျအ
ဲ့တော့ပထမဦးဆုံးဒီဝူဟန်မှာဖြစ်တဲ့42ဦးစဖြစ်တယ်လို့ပြောပါတယ်အဲ့ဒါကိုကျွန်တော်တို့ဒီအဲ့တန်ဒီကစစ်ဆေးထားတာလန်ဆက်အမြန်မှာ24ရက်ဇန်နဝါရီ24ရက်နေ့မှာပေါ်ပြထားတာလည်းရှိပါတယ်အဲ့တော့ကိုမင်းစိုးပြောခဲ့တယ်လို့ပဲသူကဒီ42ဦးမှာ28ဦး66ရာခိုင်နှုန်းကပဲဒီဝူဟန်ဈေးကိုသွားခဲ့တယ်ဆိုတော့မှတ်တမ်းရှိတယ်ပေါ့နော်အဲ့တော့ကြံတဲ့လူတွေကလူချင်းကူးစက်တယ်လို့ဒါယူဆရမယ့်သဘောဖြစ်တယ်ဒါကြောင့်မို့ဒါဒီhuman to human transmission ရှိနေတယ်ဆိုပြီးအခုချိန်မှာတတ်မှတ်ပြီးသားဖြစ်ပါလေ။နောက်တစ်ခုကဒီကူးစက်တဲ့ဟာလေ highlight post ကနောက်တစ်ခုကတော့ဒီ SARS ယောဂါနဲ့ MERS ယောဂါကိုမျိုးစိုးသွားတဲ့2003နဲ့2012မှာဒီနိုင်ငံကဘာတော့နိုင်ငံတော်တော်များများကိုရောက်ရှိသွားတဲ့ virus 4ကဆိုလို့ရှိရင်းနဲ့ဒီလက္ခဏာရှိမှနာစီချောင်းဆိုဖျားတော့မှပဲအဲ့ဒီအချိန်မှာထွက်လာတဲ့အမုံမွားတွေကကျန်တဲ့လူကို human to human transmission ဖြစ်နိုင်တယ်ဆိုပြီးပြောခဲ့ပါတယ်။အခုဒီ novel coronavirus 2019ဘူဟန်ဗိုင်းရပ်စ်ကတော့ဒီကိုဝင်ရောက်ပြီးတော့လက္ခဏာမပေါ်ခင်ပါရင်ပြန့်နှံ့နေဆိုပြီးအခုနောက်ပိုင်းမှာတွေးကြည့်ပြီးပေါ်ပြလာတာလေးရှိပါတယ်ဒါကတော့ကျွန်တော်တို့ဒီကျွန်တော် public health ဘက်ကကြည့်မယ်ဆိုရင်တော့ဒါအရေးကြီးတဲ့ point ကြီးကိုကျွန်တော်ဖြေပိုင်းမှာထောက်ပြခဲ့တာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာမောင်ကျွန်တ
ော်တို့အခုကျွန်တော်တို့ဟုတ်ကဲ့ပြောပါခင်ဗျ
ာဟုတ်ကဲ့ဟုတ်ကဲ့ပြောပါခင်ဗျာကျွန်တော်တစ်ချက်တစ်ဆက်တည်းဒီမြန်မာနိုင်ငံထဲမှာလူတွေရဲ့စိုးရိမ်မှုလူတွေရဲ့သူ awareness ပေါ့နော်ဒါနဲ့ပတ်သက်လို့ယောဂနဲ့ပတ်သက်လို့
အ
စိုးရများလွန်နေလာတာမှရှင်ပေါ့ပေါ့ပဲနေကြလာဘလို့မြင်ပါလဲ
အဲ့တော့ကျွန်တော်ပြောရမယ်ဆိုရင်ဒီကျွန်တော် social media ထဲမှာတော့ awareness ကတော့တော်တော်လေးရှိကြပါတယ်နောက်တစ်ခုကဒီ data တွေကလည်းတည်တဲ့အတိုင်းတစ်မိနစ်တစ်နေ့ကို တက်လာတာပေါ့နော်အခု conference တွေဘယ်လောက်ရှိတယ်လဲနောက်ပေးဆိုမှုတွေဘယ်လောက်ရှိလဲဆိုတော့ကျွန်တော်တို့လေ့လာတယ်လို့ဒီ social media ထဲမှာလည်းပြန့်နှံ့နေပါတယ်ရှိပါတယ်နောက် interview တွေမှာလည်းပဲဒါတောင်းသွားဖို့ကလေးကိုသွတ်မလားမလွတ်ဘူးလားဆိုတော့ကလေးတူတူဆရာဝန်ကြီးတွေနဲ့တွေ့ဆုံခြင်းတွေဒါတွေအများကြီးပါတဲ့အခါကျတော့ဒီ social media မှာကြည့်ရင်တော့တော်တော်လေးစိုးရိမ်ပြီးတော့ဖိတ်လန့်နေတယ်လို့ယူထင်မြင်ယူဆကြရလေးတွေရှိပါတယ်ဒါနဲ့လက်တွေ့ဘဝမှာတော့ကျွန်တော်တို့ခုကတော့ဒီ private hospital မှာလုပ်တဲ့သူဆရာဝန်တွေပါပါကျွန်တော်ကတော့လေအဲ့တော့ကျွန်တော်တို့ဒီ private hospital တွေနဲ့ဒီတွာလာလှုပ်ရှားနေတဲ့လူတွေကိုကြည့်မယ်ဆိုလို့ရှိရင်တော့ရန်ကုန်မြို့ထဲမှာဒီ master ပြီးတော့တွာလာလှုပ်ရှားတဲ့လူကလူနည်းစုပဲရှိပါသေးတယ်ပေါ့နော်နောက်တစ်ချက်ကဒီစေုံစေပေးကန်းလာတဲ့လူတွေမှာလည်းချားတာနဲ့နှာစီးချောင်းဆိုးတဲ့လူတွေကတော့သူတို့ mask တွေထုတ်ထားတော့လေကျန်တဲ့လူမျိုးတာမန်လူအများစုကတော့ဒီစေုံစေပေးကန်းနဲ့လာတဲ့အချိန်မှာမတ်ကတ်ထားတာမျိုးမတွေ့ရသေးဘူးဖြစ်တဲ့အတွက်လက်တွေ့မှာတော့သူတို့ဒီသမားကြီးမှာဒီယောဂပိုးကူးဆက်သူမရှိသေးတဲ့အတွက်ပဲသူတို့ဒီစိုးရိမ်ကြောင်ကြမှုဟိုလက်တွေ့ဆောင်ရွက်တဲ့အပိုင်းမှာတော့ကျွန်တော်စိတ်စိုးရိမ်နေတာမျိုးတော့မတွေ့ရပါဘူးခင်ဗျ
ဟုတ်ကဲ့အစိုးရရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီမတိုင်ခင်မှာလူမှုမီဒီယာတစ်ခုမှာနိုင်ငံသားသူတယောက်ရေးထားတာဖတ်ရပါတယ်အဲ့ဒီမှာနိုင်ငံတကာရန်ကုန်နိုင်ငံတကာလေစိတ်ကိုတူဝင်လာတယ်ဝင်လာတဲ့အခါမှာဒီ immigration counter မှာရရှိရနှာစီးရောနှာချီရောပေါ့နော်သူ့မှာ mask စီပါကြီးတက်ထားတာလည်းမရှိဘူးနောက်တစ်ခုကအဲ့ counter မှာပဲအဲ့နေရာမှာပဲ sanitizer တွေပဲဘာမှမရှိဘူးအဲ့တော့သူ trolley အံ့ဩတာရေးအံ့ဩတချီရေးထားတာတွေ့ရပါတယ်ခင်ဗျာဒါပေမဲ့အစိုးရကတော့သူတို့ကာကွယ်စီမံနေလုပ်တယ်လို့ပြောပါတယ်အဲ့တော့ဟိုကုဒေါက်တာမင်းအောင်ကျော်နိုင်နေနဲ့မိုးအောင်ကျော်နိုင်နေနဲ့ဒီအစိုးရရဲ့လုံဆောင်ချက်တွေနဲ့ပတ်သက်လို့ဘယ်လိုမြင်ပါလဲ
အဲ့တော့ကျွန်တော်တို့ဒီဂျမိုင်းနဲ့အကစားဝန်ကြီးဌာနအနေနဲ့စီမံမှုတွေပြုလုပ်ထားတယ်ဆိုတာကိုကျွန်တော်ဒီကလောက်ပြောမယ်ဆိုရင်တော့ဒီယောဂပိုးရှိတဲ့လူတွေ့ခဲ့ရင်နှစ်ပိုင်းကိုကျွန်တော်တို့စဉ်းစားပါတယ်။တစ်ပိုင်းကတော့ယောဂပိုးရှိတဲ့လူတို့တန်တရားရှိသူတွေ့ခဲ့လို့ရှိရင်ကျွန်တော်တို့ဒီကုသယောဂဆေးရုံတစ်ခုဖြစ်တဲ့ဝေဘာဂီဆေးရုံမှာသူတို့ကိုစနစ်တကျတူးဆောင်းရှောက်ဖို့နဲ့သူတို့ကနေတစ်ဆင့်ကျန်တဲ့ဇမယေဝန်နိုင်တွေကိုမကူးဆက်အောင်ဒီ PPE စနစ်တွေနဲ့ဒါထားရှိထားမယ် ICU facility တွေထားရှိထားဖို့ပြင်ဆင်ထားတယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျာ။ဒါကတော့ဒီယောဂဖြစ်တဲ့လူစပြီးတော့တန်မြတ်ရှိသူတွေ့ပြီးဆိုဆောင်ရွက်တဲ့အစီအမံတွေဖြစ်ပါလိမ့်မယ်။နောက်တစ်ချက်ကတော့ခုနကာကွယ်ရေးအပိုင်းပေါ့နော်။အဲကာကွယ်ရေးအပိုင်းဆိုလို့ရှိရင်တော့ဒီလေနဲ့ဝင်ရောက်လာတဲ့လေစိတ်တွေရှိပါမယ်။နောက်တစ်ခါဒီနေဆက်တရားနေဝင်လာတဲ့ဒီဝင်ရောက်လာတဲ့လူတွေကိုဒီဇာတ်အကာအကွယ်အစီအမံတွေဆောင်ရွက်တဲ့နေရာမှာကျွန်တော်လည်းဒီ social media တွေပဲဒီကျွန်တော်ကြည့်ရှုနေရတဲ့သဘောပေါ့နော်။အဲတော့ဒီဟိုစလေစိတ်မှဆိုရင်လည်းကာမစကန်နာနဲ့ဒီချားလာတဲ့လူတွေကိုသတိတဲ့အပိုင်းလေးတော့ကျွန်တော်တို့တွေးရှိရပါတယ်ခင်ဗျာ။ဒါပေမဲ့ဒီဇွန်ရောက်လာတဲ့လူတွေနဲ့ချိဆက်နေတော့ဒီဝန်ထမ်းတွေအနေနဲ့မှာတော့ခုနလိုဒီတားနာတဲ့လူစကတာမစကန်နာမှာမတွေ့ဘူးဆိုရင်ဖြတ်တန်းလာတဲ့အချိန်မှာကျန်တဲ့ဒီဝန်ထမ်းတွေလေစိတ်ဝန်ထမ်းတွေနဲ့ခုနလိုဟိုကာကွယ်မှုအပိုင်းလေးတွေမှာလိုအပ်ချက်လေးတွေရှိတယ်ဆိုပြီးရေးထားတာတွေ့ရပါတယ်။ကျွန်တော်တို့အနေနဲ့လည်းအဲ့မှာလည်းလိုအပ်ချက်ရှိနိုင်တယ်လို့ဟိုယူဆကြရရှိပါတယ်။ဘာလို့ဆိုတော့ဒါမျိုးဒီလူချင်းချင်းကြီးတဲ့အဲ့နိုင်ငံပြန်လာတဲ့တငယ်ချင်းတွေပြောပြချက်ရတော့တချို့ဒီလူမှုမီဒီယာမှာတင်ထားတဲ့ post လေးတွေရတော့ကျွန်တော်တို့ဒီဒေသိမ့်မှာဌာနမှုကိုတိုင်းတာတဲ့နေရာကရှိတဲ့ဒီဌာနတဲ့သူမှာတတိစုစုဆောင်ရွက်တဲ့အစီအမံတွေဦးစားပေးနေပြီးတော့ပြန်တဲ့တာမန်လူတွေကနေကူးဆက်မှုကိုဒီစာွယ်တဲ့နီလန်းတွေမှာလိုအပ်ချက်လေးတွေရှိနေနိုင်တယ်လို့ကျွန်တော်လေးနဲ့သုံးသပ်မိပါတယ်ပေါ့နော
်ဒါတ
ူကတော့ဒီဟိုပါပေါ့ဒေဇက်ကနေဝင်ရောက်လာတဲ့ကုန်းတန်းကနေဝင်ရောက်လာတဲ့အခါမှာလေမနေ့တနေ့ကကျွန်တော်တို့ပို့ချက်ခုပေးလိုက်တာဒီချာလာမချာလာတိုင်းနေတယ်ဒီကနေ့ဆရာမလေးကမတ်မတက်ထားဘူးပေါ့နော်အဲ့ဒါလေးကိုဆရာဝန်လေးတယောက်ကသူ့သဘောနဲ့ highlight လုပ်တဲ့အခါမှာတော့နောက်ပိုင်းမှာတော့ဒီကျမိုက်ဝန်ထမ်းကြီးနဲ့ပို့ပြီးတော့အဝဲဖြစ်ပြီးတော့ဒါလေးတွေဆောင်ရွက်လာတာကိုဟိုတွေ့ရှိရပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျဒေါက်တာမိုးအောင်ကျော်နိုင်ဒေါက်တာမင်းမင်းစုလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျတော့ရှင်တချို့လီလိုင်းပေါ်ရောက်လာလို့သူတို့ရဲ့စနွေးချက်တွေမင်းများချက်တွေကိုတက်ဆက်လို့ပါတယ်အရင်ဆုံးကုလမောင်ဆွနီမြင်းမြန်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဗျာဖြစ်ပေါ်နေတဲ့အခြေအနေကိုဆက်စပ်ပြလွှင့်ပေးနေတဲ့ BOE ကိုအထူးပဲကျေးဇူးတင်လို့တင်ပါတယ်ပထမဆုံးပြောချင်ပါတာဟိုကျွန်တော်သိချင်တာရှိပါတယ်ဆရာဝန်တို့ဟိုဒီလိုပါဟိုအမေရိကန်ဝင်လာတဲ့ဟိုဂူတွေထဲမှာတွေ့တာဟိုလင်းဝင်းမှာဆက်အခက်ကြီးဆက်ကြီးရတယ်နဲ့ဆက်သေးတယ်ဗျာဆက်သေးပြီးတော့ဟိုမတွေ့ဘူးနဲ့အိမ်ရောက်မှတွေ့တယ်ဆိုတော့ကျွန်တော်တို့နိုင်ငံမှာဟိုထိုင်းမှာလည်း14ရောက်တွေ့တယ်ဟိုကျွန်တော်နိုင်ငံမှာအဲ့လိုဆက်သေးပြီးတော့မတွေ့ဘူးအော်အိမ်ရောက်မှအဲ့လိုမျိုးတွေ့တာတွေကမရှိနိုင်ဘူးလားကျွန်တော်ဒီမီဒီယာတွေမှာလည်းတချို့ကတော့အတိအကျတော့မဟုတ်ဘူးနော်ဒါပေမဲ့ရှိနေပြီပါညာအဲ့လိုမျိုးပြောရတဲ့ကျွန်တော်ကမနာစိတ်ပူပါတယ်နောက်တစ်ချက်ကစပစ်တာကဒီတိရစ္ဆာန်ပေါ့နော်ဒီစီးဖူးရောင်းတဲ့ဈေးကစပစ်ဝန်ဈေးကစတွေ့တယ်ပိုင်းမှာဆိုပေမဲ့ အဲ့ဒီဆိုအဲ့အကောင်ကဘယ်အကောင်ကကူးရလဲဆိုတာလည်းသိကြမသိသေးဘူးနောက်တစ်ခုအဲ့ဒီအကောင်ရောင်းတဲ့ဈေးရလူတွေကလည်းသေတယ်ကူးဆက်တယ်လည်းမကြောက်ဘူးပေါ့နော်အဲ့တော့ဟိုဒီဒီကျွန်တော်မေးတဲ့ဟိုဗမာပြည်ကလူတွေကိုမေးတဲ့အခါမှာအဲ့လူကပဲဟိုတစ်ခုခုပေါ့နော်ဟိုလှုပ်လှုပ်ဖြစ်လာတယ်လို့ပါလို့မျိုးတွေတန်တရားတွေပေါ့ဗျတချို့ကလည်းဟိုအင်စတီကဘာဖြစ်လဲညာဖြစ်တယ်ပြတင်လာတော့အဲ့ဒါတွေကိုရှင်းရှင်းကွယ်ကွယ်လေးသိအောင်ပြည်သူတွေကိုချပြပေးပါ
ဟုတ်ကဲ့ဟုတ်က
ဲ့ပြောကြပါ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်သွားရှင်တူအရင်ဆုံးအဖြစ်တိုင်ငယ်မေးချင်ပါတယ်ကိုမျိုးတက်ဆွေးနွေးမေးမြန်းလို့ရပါတယ်တူတူပေါ့
ဟုတ်ကဲ့ခင်ဗျာကျွန်တော်ဘုရားပါမှာ
ဟုတ်ကဲ့ကွန်ပျူတာဆွေးနွေးမင်းမြန်ဟုတ်ကဲ့ပြောပါအ
ဲ့တော့မန်းလေးပါပဲအဲ့ဒီမှာဟုတ်ကဲ့ပြကြားလားမသိဘူး
ကြားပါတယ်ကြားပါတယ
်ကြားလားမသိဘ
ူးကြားပါတယ်ဗ
ျဟုတ်ကဲ့ကျွန်တော်ကတော့မန်းလေးဒီကြောက်ဝိုင်းမှာနေတာပါအဲ့တော့ဒီကြောက်ဝိုင်းမှာတော့ဒီအများဆုံးကတော့ရုပ်တွေဂျန်ကန်သားသားတွေဒါတာများပါတယ်အဲ့တော့အခုလောလောဆယ်မှာကျွန်တော်ဒီကိုရိုနာဗိုင်းရပ်ဖြစ်တဲ့ခါကျတော့ကြောက်ဝိုင်းမှာရှိတဲ့ဒီချက်တွေကလည်းတော်တော်များတော့ဒီကျိုးဂျန်ကန်သားတွေမလာဖြစ်ထားတာများပါတယ်ဒီမှာရေးကြည့်ရတော့ဒီလိုကြောက်ဝိုင်းမှာဘလူးကိုယ်နဲ့ဗတ်ရနဲ့ဗတ်တဲ့ဒီစစ်စစ်ရယ်ဆိုတာလေတစ်ချက်တော့ပြည်နာပါခင်ဗျာဟုတ်ကဲ
့ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်အရင်ဆုံးကိုလမောင်မေးတဲ့မိကုံးမှာကျွန်တော်ကိုမင်းမင်းစိုးအရင်မေးချင်ပါတယ်ခင်ဗျာကိုလမောင်ခုနကမေးသွားတဲ့အထက်မှာပထမတစ်ချက်ကတော့ယောဂပိုးကိုလေစိတ်တွေမှာစစ်တယ်မတွေ့ဘူးအိမ်ရောက်မှတွေ့တယ်ဒါမျိုးတွေဖြစ်မလာနိုင်ဘူးလားတဲ့ဒုတိယချက်ကတော့သူရှင်းလင်းသိချင်ပါတယ်တဲ့အကောင်ကနေပြီးတော့ပဲကူးတာလားဘာလို့ဆိုခုနအစ္စရေးသတင်းတချို့မှလည်းကျွန်တော်တွေ့ပါတယ်အဲဒီဝူဟန်နေရာနားမှာရှိတဲ့ဒီ lab တစ်ခုကတရုတ် lab တစ်ခုကနေပြီးတော့ပေါ့ဟိုဒီ virus ကြီးထွက်လာတဲ့ဆိုပြီးတော့ဒါလည်းဘလို့မှတီးပြလို့မရပါဘူးဒီသတင်းတွေပေါ်မှာလူမှုကွန်ရက်တွေပေါ်မှာစိုးရိမ်ချက်တွေနဲ့ရေးနေရလဲတွေ့ပါလိမ့်မယ်ကုမွေးဆုခင်ဗျအဲ့တော့အဲ့နှစ်ခုနဲ့ပတ်သက်လို့ကုမွေးဆုယင်ဖြစ်ပြီးပါလား
ဟုတ်ကဲ့ကျွန်တော်အမေရိကဥပမာပြောပြမယ်ပေါ့နော်ဟိုကျွန်တော်တို့ဒီမှာကတပ်ပြဟက် information body ပြတူဒီသူတွေကိုဈာမိုက်ပညာပေးတဲ့နီလန်းနေရာအရင်ကောင်းတယ်အဲ့တော့ပြည်သူတွေက awareness ရှိတယ်အဲ့တော့ကျွန်တော်တို့ဘလောက်ဒီမှာဘလောက်တိုးတက်တယ်ဆိုတဲ့ဒီလို American လို့နိုင်ငံတော်မှာအစိုးရတစ်ခုလည်းလုပ်လို့မရဘူးကျွန်တော်တို့တစ်ခုလည်း CDC တစ်ခုလည်းလုပ်လို့မရအဲ့တော့ပြည်သူရဲ့ပါဝင်မှုကအရင်ကြီးကြီးတယ်အဲ့တော့ပြည်သူရဲ့ပါဝင်မှုကိုရဖို့အတွက်ကပြည်သူကိုမှန်ကန်တဲ့သတင်းတိကျတဲ့သတင်းကိုအချိန်နဲ့သဘောမျိုးပေးနိုင်မှုကပိုပြီးရေးကြီးတယ်အဲ့တော့ဒီကျွန်တော်တို့ screen လောက်တယ်ဆိုတော့လေဒီတိုင်းပဲဒီဟိုမှာသတင်းထဲမှာပြောသလိုဟိုလေးစိတ်၅ခုမှာလုပ်နေတယ်ဗဒါ enhance ဟိုဘာအချိန်မြင့်ပြီးဟိုပို့လောက်တာပါတကယ်တော့ဟို international airport တိုင်းမှာကျွန်တော်အရင်လေကသက်ဆိုင်ရာရုံးနယ် authority တွေနဲ့ဟို quarantine screening station တွေအရင်လေကရှိပြီးဒါကျွန်တော်တို့ဒီတိုင်းပြည်မှာဟို plan တွေကရှိပြီးဒါသက်ဆိုင်ရာပြည်နယ်တွေဟိုပြင်းနေတိုင်းမှာပေါ့နော်ဟိုဟို central headquarter တွေမှာကအဲ့တော့သူ activate ပို့လောက်လိုက်တာပဲရှိတယ်အဲ့တော့ပုံမှန် routine screen လောက်နေရလဲရှိပြီးသားသူက airport မှာအဲ့တော့ဒီလိုခုနပြောသလို Luna မဟုတ် Luna ဝင်လာတယ်တရုတ်ပြည်ကနေဥပမာအဲ့တော့လက္ခဏာမပေါ်သေးဘူး screen လောက်လိုက်တယ်ဘာမှဖြစ်ဘူး normal ဆိုပြီးပြန်သွားတယ်အိမ်ရောက်တယ် fine အဲ့တော့ကျွန်တော်တို့ဒါပေမဲ့ information အတူဒီဝင်လာတဲ့လူတွေမှာသူတို့ဘာလုပ်ရမလဲဆိုတာနားလည်တဲ့အတွက်သူတို့နေမကောင်းဘူးပါ냐ဆိုတော့ချက်ချင်းသူတို့ information သူတို့မကောင်းအောင်ရှိထားတဲ့အတွက်သက်ဆိုင်ရာကျွန်တော်ညနေဟိုပေါ်ကျမရုံထမ်းတွေသိပေးရတယ်ကျွန်တော်စီချက်ချင်းတွေကဝင်လာတာပဲအဲ့ဒီနေ့ပဲကျွန်တော်တို့အချိန်ကြီးအုပ်လိုက်နိုင်တယ်ပေါ့နော်လူနာတွေနောက်လူနာတွေ့တိုင်းလည်းကျွန်တော်တို့ ring fencing contact tracing တွေပေါ့ဒီလူနာဒီအကူရမှာကပဲလူနာနဲ့လူနာတွေ့ပတ်သက်ခဲ့လေထိတွေ့ခဲ့တာလည်းကျွန်တော်ဆက်လိုက်ရပါတော့သက်ဆိုင်ရာမျိုးနဲ့ပြည်နယ်ကျန်းမာရေးဝန်ကြီးဌာနဆိုင်ရာတွေကအဲ့တော့နောက်တစ်ခုကလည်းဒီဟိုဘောဒီဟို source ဒုတိယ question ဖြစ်တဲ့ source ဟိုအခုကျွန်တော်တို့တည်သမျှဒီကျွန်တော် viral ဟိုဘော genetic code တွေကျွန်တော်ကြည့်တယ်ဘောနောက်ထပ်ကျွန်တော် CDC မှာ reference lab ကဒီမှာပဲရှိတာပေါ့အဲ့တော့ဒီမှာပဲကြည့်တယ်ဒီ patient တွေတော့အဲ့တော့လောလောဆယ်တော့ဒီအယောက်130ပေါ့နော်ဒီနေ့မနေ့တည်း130အထိကိုကျွန်တော်တို့သက်ဆိုင်ရာဒီစိတ်ကဝင်လာတဲ့လူတွေကျွန်တော်စစ်ပြီးသားဖြစ်ပြီးအဲ့တော့130ထဲမှာခုနပြောဆို5ယောက်ကတော့ positive ဖြစ်သွားတော့ဗျာအဲ့ဒါအခုသတင်းထဲမှာတွေ့ရတဲ့5ယောက်ပဲအဲ့တော့ကျန်တဲ့လူတွေကတော့
တော့တဲ့အထီတော့ positive မဖြစ်သေးဘူးဒါပေမဲ့ကျွန်တော်စစ်ဟို negative ဖြစ်တာကြီးများပါတယ်အများစုက
အဲ့တော့
အခုပဲကိုချင်က flu season ဖြစ်တော့နည်းနည်း flu ကလည်း you know ဓာတ်ပြီးတော့ကွေးတွေရောဟို flu virus တွေရောပြန့်နေဆိုတော့ဒါတွေလည်းကျွန်တော်ခွဲရတယ်နည်းနည်းတော့ခက်တယ်ပေါ့နော်နောက်ဒုတိယ question ပေါ့ချိန်လည်းမရဘူ
းဒုတိယ question ချုပ်ပြီးတ
ော့ animal source ပေါ့ဒါကတော့တော့တဲ့ကြည့်နေတဲ့ကြည့်နေတဲ့များတော့ source တို့အပိကရမတ်ဗိုင်းရပ်စ်တို့နဲ့တော့တော်တော်လေးကို generic code တွေအတူ RNA virus တွေကိုရိုနာဖြစ်တယ်တော့သူတို့ကအများစု mutate လုပ်နေတာလေစင်တီယိုမှာပဲဖြစ်နေတယ်ဆိုတော့ကျွန်တော်တို့တော့မှန်းတာတော့ဒီလိုဒီ wildlife ပေါ့နော်ဒီကြီးဒီနှုတ်လို့ပါအဲ့လို wild animal တွေအနေနဲ့ goose စခဲ့တယ်ပေါ့နော
်အဲ့လိုတော်ရင်သိစံဒီကနေပြီးကူးဆိုင်ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျွန်တော်ねအချိန်လည်းမရလို့ကျွန်တော်ကိုမိုးဒေါက်တာမိုးအောင်ကျော်နိုင်ကိုမေးချင်ပါတယ်ခုနကကိုမျိုးတန်ပြောသွားတဲ့အထက်မှာဥမာမန်လေးကြောက်ဝိုင်းမှာဆိုရင်သူတို့တရုတ်နိုင်ငံသားတွေဝင်ထွက်ရှိတော့စိုးရိမ်နေရတယ်အဲ့တော့စိုးရိမ်ရအောင်ဘလူမျိုးကောက်ွက်နေတင့်လဲဒေါက်တာမိုးအောင်ကျော်နိုင်ကျွန်တော်တမနစ်ကြော်နှစ်မိနစ်လောက်ချိန်ရပါတယ်ဖြည့်ပြီးပါလားခင်ဗျာ
ဟုတ်ကျွန်တော်ဟိုကိုလာမအောင်တောင်းလို့ဒီနေ့ပြောပြရစီခင်ဗျာ
ဟုတ်ကဲ့ပြောပါ
ဟို
အချိန်လေးတော့ ਨੇ ချုပ်ပြီးတော့ပြောပြပါဟု
တ်ကဲ့ဒီစိတ်ကနေဝင်လာတဲ့သူတွေဒီကျွန်တော်ကယောဂပို့ရှာတာမဟုတ်ဘူးခင်ဗျာသူတို့ဖြားနေလာလို့ပဲဖြစ်လို့ရတာဒီစိတ်ပါလေအဲ့တော့ဒီယောဂကြိုးချိန်ကနှစ်ပတ်ထိကြာနိုင်တဲ့အတွက်ကြောင့်ယောဂပို့တည်ဆောင်လာတော့လေဒီစိတ်မှမဖြားတဲ့လူတွေကနိုင်ငံတွေကိုရောက်ရှိလာမယ်အဲ့တော့ဒီတစ်ပတ်ကျင်းမှာသူကအချိန်ကြီးဖြားလို့ရှိရင်တမရီသက်ဆိုင်ရာတာဝန်ရှိတမရီဌာနတွေကိုကြောင်းကြဖို့ဆိုပြီးပါကြလိုက်တယ်နော်။ဒါကြောင့်မလို့ဒီစိမ့်မှာစစ်တာဒီပိုးကိုစစ်တာမဟုတ်ပါဘူး။ဌာနချင်းရှိမရှိစစ်တာပါ။ဝင်ရောက်လာပြီးမှသက်ဆိုင်ရာအိမ်ကြီးရောက်ပြီးမှဟိုတယ်ကြီးရောက်ပြီးမှဌာနလာလို့ရှိရင်သူကတမရီဌာနကိုပြပြီးတော့မှဆရာတို့ကဒီရောဂါရှိမရှိစစ်ဆေးပြီးတော့ confirmation ဖြစ်မှာပါ။
ဟုတ်ကဲ့
ဒါကိုလာမအောင်ဒီတောင်းလေးနဲ့ပတ်သက်ပြီးတော့ဟိုက်လိုက်ပါဗျာ
။ဟုတ်ကဲ့ဟုတ်ကဲ့။
ဟိုတောက်ဝိုင်းကိစ္စနဲ့ကျွန်တော်ဆက်ပြီးတော့ပြောလိုက်ပါမယ်။အဲ့တော့ကြောက်ဝိုင်းမှာဒီဒိန်ဒါသားကြီးလည်းပါမယ်ဆိုလို့ရှိရင်ကာကွယ်ရေးအနေနဲ့ကတော့အခုကျွန်တော်တို့ကဖြစ်တဲ့ဒေတာကဝန်ဒေတာဖြစ်တဲ့အတွက်ကြောင့်မလို့တရုတ်ပြည်ကပေါ့နော်အခုဆိုတရုတ်ပြည်ရဲ့ကြီးနေတဲ့အားလုံးတနိုင်ငံလုံးမှာကြီးတဲ့ပြည်နယ်အားလုံးမှာယောဂပိုးပြည့်စုံတယ်ရှိသွားပြီလို့သိထားပါတယ်ခင်ဗျအဲ့ဒီခါကျတော့တရုတ်ပြည်ကနော်အခုဒီပြီးခဲ့တဲ့32ရက်ဒီဇင်ဘာနောက်ပိုင်းမှာနှစ်ပတ်တွင်းမှာဝင်ရောက်လာသူတွေကကိုယ့်စီမှာအဝယ်ရှိတယ်ဆိုလို့ရှိရင်ဒီလိုစီမှာပိုးပါလာနိုင်တယ်ပေါ့နော်အဲ့တော့ဒီကိုရီးယားကိုရဲ့ဒီကြောက်ဝိုင်းထဲမှာတိတ်ဆုံနေကြမိတ်ဆွေတွေချင်းချင်းကတော့ဒီပိုးလက်ကလောမှာသူတို့မှာကူးဆက်နိုင်မှုမရှိဘူးလို့ယူဆရတယ်။သို့တော်ဖြားနာခြင်းမရှိတော့လည်းတရုတ်ပြည်ကနေဝင်ရောက်လာတဲ့ကြောက်ကုန်တွေဒီမှာသူတို့စီမှာပိုးပါလာနိုင်ပြီးလက္ခဏာမပြတဲ့ကာလနော်ကျွန်တော်က innovation ပြီးတဲ့ယောဂပြိုးချိန်ပြီးမှရှိနေခဲ့လို့ရှိရင်တော့သူတို့နဲ့နော်၃ပေကွာ၆ပေကွာမှာကိုကဒီရောင်းဝယ်ကိစ္စကြီးပြောဆိုမိမယ်ဆိုလို့ရှိရင
်ဟုတ်ကဲ့ကျွန်တော်နည်းချုပ်ပြပါခင်ဗျာအချင်
းဒါကြောင့် तू ကလည်းတစ်ချိန်မှာပြန်ပြီးတော့ဒီအချားနဲ့နောက်ပိုင်းကျရင် तू ကလည်းချားပြီးတော့ဒီယောဂပိုးလက္ခဏာပြတာဖြစ်နိုင်သေးတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးများတင်ပါတယ်ကျွန်တော်ဒိုင်းလီလိုက်စီကအချိန်နဲ့ဆစ်သွားလို့ပါဒေါက်တာမင်းမင်းစုဒေါက်တာမင်းအောင်ကျော်နိုင်နဲ့တော်ရရှင်တွေကိုကျေးဇူးများတင်ပါတယ်ခင်ဗျာဒိုင်းလီလိုက်စီစဉ်ဒီမှာကျွန်တော်ဝင်ပြီးပါ
ကိုတန်းညိုစီစဉ်ထုတ်လွှင့်ပေးခဲ့တဲ့တရားလေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ခုအင်္ဂါနေ့ညဘက်ထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုနန်းလောင်ပြောပြပေးပါမယ်ရှင်။လူအသက်တွေသေဆုံးနေရတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါဆိုးကျိုးကိုအနိုင်တိုက်မယ်လို့တရုတ်သမ္မတရှီကျင်းဖင်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO အကြီးအကဲဒေါက်တာတီထရိုဂီဘရီယက်စ်နဲ့ဘီဂျင်းမြို့မှာတွေ့ဆုံချင်းအတွင်းသမ္မတရှီကအဲ့ဒီလိုပြောဆိုလိုက်တာလို့တရုတ်အစိုးရပိုင်သတင်းဌာနကပြောဆိုလိုက်တာပါ။လူပေါင်း106ဦးသေဆုံးခဲ့ရတဲ့ကိုရိုနာဗိုင်းရပ်စ်စတင်ပြန့်ပွားရာတရုတ်နိုင်ငံဝူဟန်မြို့ရောက်သူတို့နိုင်ငံသားတွေကိုခေါ်ထုတ်ဖို့အတွက်လည်းအမေရိကန်၊ဂျပန်နဲ့တခြားနိုင်ငံတွေကလေယာဉ်တွေစီလုပ်နေပါတယ်။ဝူဟန်ကဂျပန်နိုင်ငံသား650ဝန်းကျင်ထက်ကနေရာကိုတော့ဂျပန်ကဒီကနေ့ပဲလေယာဉ်လွှတ်ပြီးတော့ပြန်ခေါ်ခဲ့တယ်လို့အမေရိကန်ကတော့ကောင်စီဝန်ယုံဝန်ထမ်းတွေနဲ့အမေရိကန်နိုင်ငံသားတွေကိုဒီသတင်းမှအတွင်ပြန်ခေါ်ဖို့အစီအစဉ်နေပါတယ်။ပြည်ထောင်တဲ့တခြားနိုင်ငံတွေကလည်းဝူဟန်မြို့ကသူတို့နိုင်ငံသားတွေပြန်ခေါ်မယ့်အစီအစဉ်တွေကိုအတိအကျကြေညာခဲ့ကြတာဖြစ်ပါတယ် ။အင်္ဂါနေ့ညဘက်ထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုနန်းလောင်ပြောပြပေးသွားတာဖြစ်ပါတယ်ရှင်။အခုညအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။အခုညထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစစွန်းကိုအတန်လွှင့်ချိန်ပြီးပြီးချင်း10နာရီကနေ17နာရီထိလှိုင်းဒိုမီတာ16 kHz 1.835လှိုင်းဒိုမီတာ19 kHz 1.511တုံညာနဲ့လှိုင်းဒိုမီတာ41တို့ကနေနှာစင်နိုင်ပါတယ်အားလုံးကိုကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.
Welcome to the Voice